ကျေးဇူးတော်ရှင်ဆရာတော်ရှင်မြတ်တိပြန်ယနေ့ညသာသနာတော်နှစ်2566နှစ်ကောဇာတက္ကရ1384ခုနှစ်အဇမုံလာဇန်23ရက်ခရစ်နှစ်2022ခုနှစ်နိုဝင်ဘာလ5ရက်စနေနေ့ညဓမ္မဒါနကုသိုလ်ရှင်များဖြစ်ကြသောဒေါက်တာခင်မစ်ကြီး66နှစ်ပြည့်မွေးနေ့ကုသိုလ်မန္တလေးမြို့ကျေးဇူးရှင်မိဘဘိုးဘွားများဆရာသမားများအားမှုထား၍ဥဟံမြင့်မောင်ဒေါ်ခိုင်စင်စိတမီမြတ်တီရီဟံတာမောင်ခန့်သူဟံစန္ဒာရုစီအမိသားစုဇေဇူရှင်ဖခင်ကြီးဥမမောင်အာရည်စုရေမိခင်ကြီးဒေါ်ရွှေဤအာမှုထားလေဆရာလေးမတုဓမ္မစာရီဓမ္မတာဟာယဥခင်မောင်ထွန်းဒေါ်ထေထေကျွယ်မိသားစုဥခင်မောင်ထွန်းဤမွေးနေ့ကုသိုလ်တော်အဖြစ်စုပေါင်းဆင်ရင်ကျင်ပပြုလုပ်အပ်သောအွန်လိုင်းဓမ္မသမင်နှင့်ဆက်လျင်ကျေးတော်ရှင်ပမောကကျုပ်ဆရာတော်ဖခင်ကြီးမှတရားဒေသနာတော်များဟောကြားခြင်းဖြင့်ပေးသနာတော်မူပါယံပြရပြီတော့ခြေတော်ဆုံးခါ၍ယူသည်စွာရှောက်တာအပါတိဗျာ
ထောင်းတော့ရ84ခုနှစ်သမုံလာဆန်23ရက်2022ခုနှစ်ဥပ္ပမလ5ရက်စနေနေ့၌အွန်လိုင်းမှာဟောကြားအပ်တော်မနတ်တုရဗုဒ္ဓဤတုံ့ပြန်ချက်များဘိုင်းနှစ်တရားဒေသနာတော်တန်ယုတ်နိကေပလာတဲ့မာရတန်ယုတ်ကိုခေါ်တာဖြစ်တယ်ထိတရားတွေဟာပိဋကစာပေမှာပါဠိလိုမှတ်တမ်းတင်ထားတာဖြစ်လို့အဲ့ဒီပိဋကစာပေမှာလာတဲ့ပိဋကတော်တွေကိုတိတရနာပြီးရင်ဖတ်ရှုလေ့လာပြီးဖြစ်တယ်ပေါ့ထမှန်ဖတ်ရှုလေ့လာခြင်းလို့ရှင်တော့တန်ယုတ်ပါဠိတော်မြန်မာပြန်ဆိုတာကပ္ပအေးရရိုက်ထုတ်ထားတယ်ပါဠိတော်မြန်မာပြန်ကျန်နေရှိတယ်ပေါ့အဲ့တော့မူရင်းကိုပဲအတိတ်ပဲရှင်းနေဟောကြတာဆိုတော့မရတန်ယုတ်ရသော်ပြန်နဲ့မနာဟာဘယ်လိုတွေ့ပြီးတော့ဘယ်လိုစကားတွေမြတ်စွာဘုရားကဘယ်လိုတုံ့ပြန်ခဲ့တယ်ဆိုတာတွေဟာမိမိတို့အတွက်မသားစရာတစ်ခုဖြစ်တယ်ပေါ့အဲ့ဒါကြောင့်သုတ်ပေါင်း25သုတ်ကိုအချိန်ခါလျော်စွာဆုစီးပြီးတော့ဟောပြောတာဖြစ်တယ်မနေ့ကပထမဆုံးသုတ်တဘောကမ္မသုတ်ဆိုတာမြတ်စွာဘုရားတုံ့ပြန်ချက်တွေကိုဟောကြားပြီးဖြစ်ပြီးဒီနေ့တော့သုတ်ပေါင်းအချိန်ရသလောက်သုတ်တူတူလေးတွေဆိုတော့အချိန်ရသလောက်လေးရှင်းနေပြီးတော့ဟောပြောမှာဖြစ်တယ်ဟဋ္ဌိရာဇသုတ်ဆိုတဲ့အမှတ်နှစ်သုတ်ကနေစပြီးတော့ပြောကြရအောင်ဟဋ္ဌိရာဇဆိုတာစင်မင်းလို့အဓိပ္ပာယ်ရတယ်စင်မင်းလို့အဓိပ္ပာယ်ရတယ်ဘယ်နည်းကပြောခဲ့တဲ့အစပ်ပါလာရောင်းပြီးရင်းမှာပဲမြတ်စွာဘုရားသရင်သုံးတဲ့အဖြစ်ပြက်တစ်ခုပဲဒါလေအဲ့ဒီစဉ်ကတရပီးတရအမျိုးမျိုးကြုံတွေ့ခဲ့ရတာတွေကိုမှတ်တမ်းတင်တဲ့သဘောရှိတယ်ပေါ့နော်ဒါရောက်မှုစာပေကျမ်းကမှာဟဋ္ဌိရာဇသုတ်ကိုစထားတော့မြတ်စွာဘုရားဟာဥရုဝေလတော်နေရင်စရမြေကမ်းကြီးမှာရှိတဲ့အစပလညောင်းပင်းရင်မှာတဲ့ဖျားဖြစ်စာအချိန်ကာလမှာနေခဲ့တာဆိုအဲ့ဒါတည်းကစထားတယ်ပထမဘိတံဗုဒ္ဓောဖျားဖြစ်ပြီးကစအချိန်လို့ဆိုလိုတယ်အဲ့တော့ဖျားဖြစ်ပြီးကစအချိန်ဆိုတော့ဗောဓိပင်နာမှာမြတ်စွာဘုရား49ရက်တတ္တဟ9ရက်9လ49ရက်သရင်သုံးနေထိုင်တာအဲ့ဒီအတွင်းမှလည်းဖြစ်နိုင်တယ်သို့မဟုတ် 49ရက်အလုံးမှလည်းပဲဖြစ်နိုင်တယ်ပေါ့အဲ့တော့အစပလညောင်မင်းကိုရောက်တဲ့နေရာကဒီပင်စမတတ္တဟလို့ခေါ်တယ်ငါကုမြောက်ရက်ပတ်မှာမြတ်စွာဘုရားအစပါလာကြောင့်မင်းအောင်မှာသရင်သုံးတာဖြစ်တယ်။ နောက်ပြီးတော့48ရက်49ရက်ပြည့်ပြီးတဲ့နောက်လင်းလုံးပင်ကနေတခါပြန်ကြွလာတော့လေဒီအဇပလာအောင်ရောက်မင်းအောင်မှနေခဲ့တာပဲဖြစ်တယ်။ပိစမတ္တဟာမှလည်းနေတယ်ပိစမတ္တဟာကြော်ပြီးတော့တတ္တတ္တဟာလွန်မြောက်ပြီးတဲ့နောက်မှာလည်းပဲအစပါလာညောင်မင်းအောင်မှနေတယ်အစပါလာညောင်မင်းကိုဗမာတွေကဘာသာပြန်တဲ့အခါမှာစိတ်ကြောင်းညောင်မင်းလို့ဘာသာပြန်လေးရှိကြတယ်အစဆိုတာစိတ်ပါလာဆိုတာဆောင်းလျှောက်တယ်စိတ်ကိုထိမ့်သိမ်းဆောင်းလျှောက်တယ်စိတ်ကြောင်းတဲ့လူတွေဟာအဲ့ဒီညောင်မင်းရိတ်မှာခိုးပြီးတော့နေကြတယ်သို့မဟုတ်ညောင်မင်းရိတ်မှာစိတ်တည်ရှိတယ်လို့ဒီလိုလဲဆိုလို့ရတယ်ပေါ့စိတ်ကြောင်းတဲ့လူတွေဟာနေ့ပိုင်းမှာနားခိုးကြတယ်နေရာဌာနအဲ့တော့ညောင်မင်းအောင်မှာစိတ်တည်တလောက်ကြီးများနေရင်တော့ဘုရားနေမှာတော့မဟုတ်လောက်ဘူးအဲ့တော့အဓိပ္ပာယ်တစ်မျိုးဖွင့်ဆိုထားတာရှိတယ်ဒါကတော့စာပေဘ ਹੁ သုတအတွက်မသားဖို့လို့တော့အစာဆိုတာစိတ်ပါလာဆိုတာဆောင်းလျှောက်တယ်စိတ်ကြောင်းတဲ့ညောင်ပင်လို့ဒီလိုအဓိပ္ပာယ်ရတာကတခုနောက်တစ်ခုကျတော့ပုတ်ခွဲတဲ့အခါမှာအစပါလာဆိုတဲ့ပုတ်ကိုခွဲလိုက်တော့အကတပုတ်စပဆိုတာတပုတ်လာဆိုတာတပုတ်သုံးမှုခွဲလိုက်တဲ့အခါကျအစာပါလာလို့မဖတ်ပဲနဲ့အစပါလာလို့ဖတ်စပါဆိုတာဘာပြောတာလဲဆိုစပါဆိုတာမန္တန်ရွတ်တဲ့ပုံနာလေးကိုစပါလို့ခေါ်တာမန္တန်နေရွတ်နေတယ်သူတို့ကမန္တန်နေသင်ရတယ်သင်ပြီးရင်အဲ့ဒါတွေအများအားရွတ်ဖတ်ရတယ်ပေါ့စပါဆိုမန္တန်ရွတ်တဲ့ပုံနာလေးအစပါဆိုတာကြတော့မန္တန်နေကိုမရွတ်နိုင်တော့ဘူးအသက်ကြီးလို့မန္တန်လိုက်ပြီးတော့ရွတ်နိုင်တဲ့ရွတ်တဲ့အလုတ်ကိုမလုတော့ပုံနာအိုကြီးတွေဟာအဲ့ဒီညောင်မင်းသားမှာတဲလေးတွေထိုးပြီးတော့နေကြလို့ညောင်ရိတ်ကလည်းကောင်းမှုရတယ်တိတ်လေတိတ်ဆိတ်တော့အစပါလာမန္တန်တင်ချင်းမန္တန်ရွချင်းဆိုတဲ့အလုတ်တွေကိုမလုံးနိုင်တဲ့ပုံနာအိုကြီးတွေပြောမယ်ဆိုလို့ရှင် home for age ဖူဝါရိတ်တာလို့ဟာမျိုးပေါ့နော်သူတို့လုပ်တွေကိုမလုံးနိုင်တော့ဘူးအဲ့ဒီမလုံးနိုင်တဲ့အသက်ရွယ်ကြီးမားတဲ့ပုံနာအိုကြီးတွေဟာဗေဒမဏ္ဍရွတ်ပြီးတော့မလုံးနိုင်သည့်အတွက်ကြောင့်အဲ့ဒီညောင်မင်းသားမှာတဲရိထိုးပြီးတော့နေကြတယ်ဒါကြောင့်မို့အဲ့ဒီဒေတာကိုအစပါလာမဏ္ဍမရွတ်နိုင်တဲ့ပုံနာတွေနေရယူထားတဲ့နေရလို့သူတို့လည်းဆိုတယ်ပေါ့နော်ဒါတော့တမိုင်းညောင်းတော့ရှိမှာပေါ့တမိုင်းညောင်းတော့ရှိတာပေါ့တကယ်ရတော့တိတ်ဆိတ်ငြိမ်သက်တဲ့တော့အရာဘောရိပင်နာမှာရှိတဲ့နေရင်စရာမြေကန်းနာမှာရှိတဲ့ညောင်းပင်တပင်တို့ပဲဒီလိုမှတ်ကြအောင်ပါအဲ့ဒါကိုအစပါလနိချောရမူနေလို့ဒီလိုသုံးတာဖြစ်တယ်မြတ်စွာဘုရားလည်းဘဝတစ်လျှောက်လုံးသစ်ပင်အောင်မှာပဲနေတာများဘုရင့်ကိုဖတ်ကြည့်လိုက်ဖះဟာဘယင်သားဖြစ်တော်လဲနန်းတော်မှာမွေးတာမဟုတ်ဘူးတပည့်အောင်မှာမွေးတာမွေးတော်လဲအလုံးသိတဲ့တိုင်လုံပိနီဥယျာဉ်ထဲကအင်ဂျင်ပင်ရင်မှာဖွာပြင်နေတာဖြစ်တယ်နန်းတော်ပေါ်မှာဖွာတာမဟုတ်ဘူးဖះနောက်အရွယ်ရောက်တိထအောင်ကတော့ဘုရင်ရဲ့သားတော်ဆိုဘုရင်လို့ဆိုပေမဲ့လို့ဧကရိဘုရင်မျိုးမဟုတ်ဘူးကောသလတို့ဖိမိသာရတို့လို့တဝူးတဲ့အုပ်ချုပ်ရတဲ့ဘုရင်မျိုးတော့မဟုတ်ဘူးခဏရာဇာလို့ခေါ်တဲ့စုပေါင်းအုပ်ချုပ်တဲ့ဘုရင်မျိုးပဲသာဂဝိနေကတဝူးတဲ့ဘုရင်မဟုတ်ဘူးစုပေါင်းအုပ်ချုပ်တဲ့နော်ဆိုပါစို့အဲ့ဒီအချိန်မှာသုတ္တောရဏ သုတ္တရဏကလည်းသူ့ဝင်းသူ့ချမ်းသူ့နန်းတော်သူ့လုပ်ငန်းနဲ့သူစိုက်ပျိုးတဲ့လေမြေကအစပြီးတော့သူ့ချမ်းရသူ့ပြိသတ်နဲ့သူသူ့စစ်တပ်နဲ့သူခေါင်းဆောင်ပဲတိုင်ဝင်းလူမျိုးတွေရဲ့ခေါင်းဆောင်အနေနဲ့နေတာထို့တူပဲအလှဲ့ကြအုပ်ချုပ်တဲ့အခါမှာဗတ္တိယဆိုတာလည်းပဲဒီလိုပဲသာကွေမင်းကြီးရဲ့ပြင်ဖြစ်ခဲ့တယ်ဆိုလိုတာကတော့အလုံးဟာကနရာဇာဆိုတော့ဝေဒလိပြည်ကလိပ်ဆွေမင်းကြီးဟာ9,900ယောက်ရှိတယ်တဲ့နန်းတော်ပေါင်းကလည်း9,900ခုပြင်ကြီးရဲ့အချမ်းရံပြိသက်တွေကလည်းသူတို့ရဲ့နောက်လိုက်နောက်ပါတွေကလည်းအဲ့လိုပဲအကုန်လုံး9,900ခုအုပ်စုကြီးတွေအဲ့လိုနေပြီးတော့တိုင်းရေးပြည်ရေးကိုတန်ထာကာရဆိုတဲ့စီဝေးဆောင်မှာတိုင်ပင်ပြီးတော့အလုံးလို့ကြတာဖြစ်တယ်တရုတ်ထဲတရုတ်တယောက်ထဲတဦးတည်းအနာပိုင်အုပ်ချုပ်တာမဟုတ်ဘူးနော်စုပေါင်းအုပ်ချုပ်ကြတာခဏခဏပြောမယ်ဆိုရင်ပါဠိမံမင်ပါးရီလို့ပေါ့စုပေါင်းအုပ်ချုပ်ကြတာအဲ့ဒါကိုကနရာဇာလို့ခေါ်တယ်အင်္ဂလိပ်လိုက oligarchy system လို့ပြောတာအိန္ဒိယနိုင်ငံမှာတိုင်းပြည်အုပ်ချုပ်တဲ့စနစ်ကနှစ်ခုရှိတယ်တစ်ခုက monarchic system monarch ဆိုတာဧကရာဇ်ပြင်ဧကရေပြင်းအနေနဲ့အုတ်ချုပ်တာမွနတ်ပေမိတာရတို့ကောတလတို့နော်စန္ဒပိစောတာတို့ဥတေနာတို့ဟာတဥဒီဖြစ်ရင်နေဖြစ်တယ်တို့ဟာတို့ရဲ့သားစစ်မြေးဆက်ကယာရုဆက်ခံကြတာဖြစ်တယ်အေးဝေဒလိကလိဆွေတို့တက်ကတိုင်းကတာကိဝင်းနေတို့မန္လတိုင်းကမန္လလူမျိုးတို့ဒါရီကတော့ oligarchy လို့ခေါ်တယ်အဖွဲ့အစည်းအနေနဲ့အုပ်ချုပ်ကြတာဖြစ်တယ် oligarchy system လို့ခေါ်တယ်ခဏခေတ်စကားနဲ့ပြောရဆိုရင်တပါတီကအုပ်ချုပ်တာလူမျိုးတစ်မျိုးကအုပ်ချုပ်တာအဖွဲ့အစည်းတစ်ခုကအုပ်ချုပ်တာဆိုတဲ့အဓိပ္ပာယ်ပဲအဲ့တော့မြတ်စွာဘုရားရဲ့တိုင်းကွေမျိုးတွေက oligarchy နဲ့သွားတာဖြစ်တယ်ဒါကြောင့်တုတ်တော်ရဏမင်းကြီးရဲ့အိမ်ရှိတယ်လို့တုတ်တော်ရဏညီတွေရဲ့အိမ်တွေလည်းရှိတယ်နန်းတော်တွေရှိတယ်တခြားတိုက်ခွေမင်းသားတွေရဲ့နန်းတော်တွေလည်းရှိတယ်အဲ့တော့ကိုနန်းတော်နဲ့ကိုအုပ်စုနဲ့တိုင်းရေးပြည်ဆောင်ရွက်တဲ့အခါမှာအလှဲ့ကြဥက္ကဋ္ဌလုပ်ပြီးတော့တိုင်းပြည်ဆွေးနွေးပြီးတော့မှလှုပ်လို့ရတယ်ပေါ့တို့အဲ့ဒါကြောင့်တန်ထာခါရဆိုတာရှိပေါ့နော်အဲ့တော့မြတ်စွာဘုရားရဲ့ခမည်းတော်ဟာတိုင်းကွေနေတဲ့ကအုပ်စုတစ်ခုထဲမှာသူကလည်းအချိကဲတယောက်ပေါ့နော်အလှဲ့ကြမှာတခါတခါဘယင်းဖြစ်တယ်ပေါ့တခါရာဇာလို့ခေါ်တာပေါ့တခါတခါမှာအချိကဲတခါတခါမှာတော့အချိကဲရလို့မဟုတ်ဘူးသူကအလှဲ့ကြအုပ်ချုပ်တယ်အလှဲ့ကြဥက္ကဋ္ဌလုပ်ကြတယ်ပေါ့အဲ့တော့ကိုနန်းတော်နဲ့ကိုစည်းစိမ်နဲ့ကိုအုပ်စုနဲ့ကိုအဲ့လိုနေကြတဲ့သဘောပေါ့။အဲ့တော့ဘုရားလောင်းလေးဟာမွေးဖွားလိုက်တာလည်းပဲနန်းတော်ပေါ်မှာမွေးရတာမဟုတ်ဘူး။အမျိုးသမီးတွေရထုံးစံမယ်။သားသမီးမွေးဖွားမယ်ဆိုရင်မိဘအိမ်ပြန်နေရှိကြတယ်ပေါ့။မာယာဒေဝီကလည်းသားတော်ဒီမွေးဖွားမယ်ဆိုတဲ့အခါမှာသူ့ရဲ့မိဘအိမ်ကဒေဝတဟမှာရှိတယ်။ဒါဟုတ်ဒေဝတဟကိုပြန်လာ။ကပိလဝုထုကနေပြီးတော့ဒေဝတဟကိုပြန်လာ။အဲ့ဒီဒေဝတဟဆိုတဲ့မြို့ရဲ့ကပိလဝုထုဆိုတဲ့မြို့ရဲ့ဒီနှမြို့ကြားမှာကြီးမားတဲ့လုံပိနီဥယျာဉ်ကြီးစွာရှိတယ်။မျိုးနှမျိုးအကြမ်းပါမျိုးနှမျိုးပိုင်တဲ့ဥယျာဉ်ကြီးရှိတယ်အဲ့ဒီဥယျာဉ်ကြီးစခန်းတစ်ထောင်မှာဝင်ရောက်ရင်းကနေပြီးတော့ဖះလောင်းလေးကိုမွေးဖွားတာဟုတ်ဒါကြောင့်မွေးဖွားတဲ့အခါမှာလည်းပဲ တပြောင်မမွေးတာဖြစ်တယ်ပေါ့နောက်တောထွက်လာတဲ့အချိန်ကနေစပြီးတော့တပြောင်မနေတာများတယ်တပြောင်မပဲနေတာပဲဖျားဖြစ်ကျင့်တဲ့အခါမှာလည်းပဲညောင်ပင်လို့ခေါ်တဲ့ဘောဓိပင်အောက်မှာပဲနေတာဘောဓိဆိုတာဒီဖျားမဖြစ်ခင်တရားကျင့်နေတဲ့အချိန်မှာတော့ညောင်မင်းပဲအဲ့ဒီညောင်မင်းအောက်မှာအတိညာဏ်ရသွားတဲ့အခါမှာဘောဓိပင်လို့ခေါ်တာဖြစ်တယ်နော်ပြောမယ်ဆိုလို့ရှိရင်တော့ခဏိခေတ်မှာဘောဓိပင်လို့ခေါ်တာညောင်မင်းကိုခေါ်နေတယ်သို့သောဒီကဘာမှာပထမဆုံးပွင့်သွားတဲ့ကကုသနမြတ်စွာဘုရားကကိုကုပင်အောက်မှာပွင့်တယ်အဲ့တော့ကိုကုပင်ကဘောဓိပင်ပဲဒါပေမဲ့ကနိခေမှာကိုကုပင်ဗောဓိပင်လို့ဘယ်သူမှမသိကြတော့။နော်ကကုသနမြတ်စွာဘုရားရဲ့ဗောဓိပင်ကကိုကုပင်။ကိုကုပင်ကတော့ကနိခေအရေးအတွက်စိုက်ကြပြီးတော့ထင်းခုတ်ကြတာပဲ။နောက်တခါကကုသနမြတ်စွာဘုရားပြီးတော့ကောဏကဝဏမြတ်စွာဘုရားကြတော့ရှိသဖန်ပင်အောက်မှာပွင့်တယ်သဖန်ပင်အဲရေသဖန်ပင်ကဗောဓိပင်ပဲအဲဒီတုန်းကတော့အခုတော့ရေသဖန်ပင်ကလည်းဘယ်သူမှဗောဓိပင်လို့မခေါ်တော့ဘူးဖျားဖြစ်လို့မြတ်စွာဘုရားအသိဉာဏ်ရတာကိုအကြောင်းပြုပြီးတော့ဗောဓိလို့ခေါ်တာဗောဓိပင်ဆိုတာသီတန့်ရှိတာမဟုတ်ဘူးနော်တရားဥဒိယမြတ်ရလို့အသိဉာဏ်ရတဲ့နေရာအနေနဲ့ဗောဓိပင်လို့ခေါ်တာဖြစ်တယ်သစ်ပင်တစ်မျိုးမဟုတ်ဘူးရှိနေတဲ့သစ်ပင်ပဲနောက်တစ်ခါကသဗ္ဗမြတ်စွာဘုရားကြတော့ညောင်ပိနေပင်လို့ခေါ်တယ်အဲ့ဒီညောင်ပိနေပင်အောက်မှာကသဗ္ဗဘုရားပွင့်တာအဲ့ဒီခေတ်ကညောင်ပိနေပင်ကိုပေါ်ရိပင်လို့ခေါ်တာပဲဒီကနေ့ခေတ်တော့ကိုကိုပင်လဲပေါ်ရိပင်မဟုတ်တော့ဘူးဟောရေသပန်းပင်ကလည်းပေါ်ရိပင်မဟုတ်တော့ဘူးညောင်ပိနေကလည်းပေါ်ရိပင်မဟုတ်တော့ဘူးညောင်ပင်ပဲပေါ်ရိပင်ဖြစ်သွားတယ်ဒီလိုပဲပေးရမမမြဲဘူးအလုံးဟာပြောင်းလဲမှုတွေရှိနေတယ်ဆိုသတိထားဖို့ပေါ့အမှန်တရားမဟုတ်လို့ရှိရင်ပြောင်းနေတာပဲလေအစင်တော်ရပြောင်းလဲမှုတွေရှိနေကြတာဘယ်ဟာကိုမှဆွဲထားလို့မရဘူးပေါ့နော်အဲ့တော့ဘုရားလောင်းရဲ့ဘဝကိုကြည့်မယ်ဆိုလို့ရှိရင်မွေးတော့လည်းသစ်ပင်အောင်မမွေးတယ်တရားကျင့်တော့ဘုရားဖြစ်တော့လည်းသစ်ပင်အောင်မှာပဲဖြစ်တယ်တလျှောက်လုံးနောက်ဆုံးအချိန်ပြိနိဗ္ဗာန်ဆန်တော့လေတပည့်အောင်မှာပဲပြိနိဗ္ဗာန်ဆန်ဘဝတလျှောက်လုံးဟာဘဝတလျှောက်လုံးဟာဖရဘဝနဲ့တပည့်ဟာဆက်ဆက်ပြီးတော့နေတယ်အဲ့တော့ပြောမယ်ဆိုလို့ရှင်တပည့်ကိုတမိုးထမျက်နှိုးထတဲ့ပုဂ္ဂိုလ်ဟာခပါမှာဒီပုဂ္ဂိုလ်တူပဲရှိတယ်လို့ပြောမှာဖြစ်တယ်မွေတော့လေတပည့်အောင်တရားကျင့်ပြီးဖရဖြစ်တော့လေတပည့်အောင်ပြိနိဗ္ဗာန်ဆန်တော့လေတပည့်အောင်အခုကြီးအနေနဲ့ဆက်ဆက်ပြောမယ်ဆိုလို့ရှိရင် environment ပတ်ဝန်းကျင်ထိမ့်သိမ့်ရေးဆိုတာနော်တဘာဝပတ်ဝန်းကျင်ကိုထိမ့်သိမ့်ဆော့ရှော့တပင်းတွေကိုတမိုးထားသွားတာဘုရားကောရမတပင်းတွေကိုတမိုးထားတဲ့ပုဂ္ဂိုလ်တူပဲလို့ဒါကြောင့်ဘုရားမသာရဲ့ကျင့်စဉ်ထဲမှာရုခမှုလားရုခမှုဒုတင်ဆိုတာရှိတယ်ဆောင်နေမနေပါဘူးသစ်ပင်အောင်မှပဲနေပါမယ်ဆိုရုခမှုဒုတင်ဆောက်တရားအဲ့တော့ရုခမှုဒုတင်ဆိုတာစဉ်းစားကြလိမ့်မယ်ဆယ့်နှစ်လရသည့်ရှိတဲ့ထင်မယ်မိုးရသည့်ကလေးလရှိတယ်မိုးရသည့်လေးလကသစ်ပင်အောင်မှနေလို့အဆင်မပြေဘူးမိုးယိုနိုင်တယ်မိုးပက်နိုင်တယ်ကျမရေထိခိုင်းနိုင်တယ်အဲ့တော့မိုးလေးလကိုဖယ်ထားလိုက်လို့ရှိရင်ရာသီဥရသားရတဲ့ဆောင်းရသည်ရတော့ကိစ္စမရှိဘူးနှွေးနှွေးထွေးထွေးနေလို့ရတယ်။နော်ဆောင်းနဲ့နှွေးရှစ်လရုခမှုဒုတင်ဆောက်တည်ပုဂ္ဂိုလ်တွေဟာရှစ်လရုခမှုဒုတင်ဆောက်တည်ရတယ်ရှစ်လကာလမှာကြံနေမိုးရသည်လေးလမှာတော့ရုခမှုဒုတင်ဆောက်တည်လို့မရဘူး အချိန်ပိုင်းနဲ့ပဲစောင့်တည်ကြအဲ့တော့တနှစ်မှာ၈လရုပ်ကဘူးတွင်စောင့်တည်ပြီးတော့အဆောက်အဦတွေနဲ့မနေပဲနဲ့တပင်အောင်မှနေကြတဲ့အကျင့်ဆိုတာသာသနာတော်မှာရှိတယ်ပေါ့ထူရင်33မှာဒါတပအကျင့်လားလို့ဆိုမဟုတ်ဘူးဒါဖြင့်တပင်အောင်မှဘာဖြစ်လို့တပင်အောင်နေတာလဲဘာဖြစ်လို့အဆောက်အဦတွေမှမနေလဲဆိုတပင်အောင်နေခြင်းအပြင်လူတွေဟာတတိပို့ပြီးတော့ရှိရတယ်အနည်းကအမြဲတမ်းကြုံနိုင်နေဆိုတော့တပင်အောင်မှာအေးစစ်နေလို့မရဘူးအေးရင်လည်းပဲစိတ်ချလက်ချအေးရတဲ့နေရာမဟုတ်ဘူးနော်တပင်အောင်နေတယ်ဆိုတော့အနည်းရည်မျိုးစုံနေရှိတယ်မွေတွေလာနိုင်တယ်အကောင်မလောင်တွေလာနိုင်တယ်မျိုးစုံလာနိုင်တယ်လေအကာအကွယ်မရှိတာတပင်အောင်အဲဒါကြောင့်တပင်အောင်နေခြင်းအားဖြင့်လူတွေဟာတတိအားကောင်းလာအောင်လေ့ကျင့်တဲ့သဘောတစ်ခုရှိဒါအကျိုးမဲ့မဟုတ်ဘူးရည်ရွယ်ချက်တွေရှိတယ်။တပင်အောင်နေသဖြင့်အမြဲတမ်းတတိနဲ့နေရတာဖြစ်သည့်အတွက်ကြောင့်တတိထားတတ်တဲ့အလေးအကျင့်တစ်ခုရသွားတယ်။လူတွေမှာတန်ဖိုးရှိတာတတိဟာတန်ဖိုးရှိတာ။ဒါကြောင့်တန်ဖိုးရှိတဲ့တတိကိုလေ့ကျင့်တဲ့အခါမှာတပင်အောင်နေတာ။နောက်တစ်ခုကလူဆိုတာဘယ်သူမှမမြင်ရဘူး၊ကွဲရဆိုလို့ရှိရင်မဟုတ်တာလို့ချင်တဲ့စိတ်ကဝင်လာတယ်။ဘသူမှမြင်တာမှမဟုတ်တာဘသူမှမသိဘူးဆိုလို့ရှင်တိတ်တိတ်ပုံမဟုတ်တာလို့တဲ့သူကအများကြီးရှိတယ်လောကကြီးမှာနော်ကွဲရမှမဟုတ်တာလို့လည်းရှိကြတယ်တော့တစ်ပင်အောင်ဆိုတော့ကွဲတာမဟုတ်ဘူးတစ်ပင်အောင်ကအိုးပင်းကြီးဖြစ်နေတယ်ဘေးကနေမြင်လို့ရတဲ့နေရာဖြစ်တယ်အဲ့တော့ကိုယ်စိတ်ကိုလည်းထိန်းချုပ်ပြီးသားဖြစ်သွားတယ်တစ်ပင်အောင်နေခြင်းအပြင်မဟုတ်တာမလုပ်ဖြစ်တော့ဘူးတော့လူစိတ်ဆိုတာအမျိုးမျိုးရှိတယ်။အဲဒါကြောင့်မို့ကောင်းတဲ့ဘက်ကိုဥလှဲ့ပေးလို့တပင်အောင်မနေတာ။ရှည်ရွက်ရှိရှိနေကြတာ။တော့အကြောင်းမဲ့နေတာမဟုတ်ဘူး။နော်။အနုဘုဆိုရင်ဘာအဓိပ္ပာယ်ရှိတယ်။တပင်အောင်နေတာဘာအဓိပ္ပာယ်ရှိလဲ။ဘာမှအဓိပ္ပာယ်မရှိဘူးလို့ထင်ရမှာဖြစ်တယ်။အေးတပင်အောင်နေခြင်းဟာအဲ့လိုအကျိုးကျေးဇူးတွေရဖို့အတွက်နေတာလို့။မြဲတမ်းတတိရှိဖို့အမြဲတမ်းကိုယ့်အကိုမဟုတ်တာမလုပ်ဖြစ်ဘူး။နော်။အမြဲတမ်းဒီစ조사အထုံမှုတပြောင်းနေတဲ့ပုဂ္ဂိုလ်ကနိုးနိုးကြားကြား조사နေရတဲ့ပုဂ္ဂိုလ်ဖြစ်တယ်။အဲကြောင့်လို့တတိကောင်းမှု조사မှုဆိုတဲ့အကျိုးကျေးဇူးတွေမဟုတ်တာမလုပ်ဖြစ်ဖို့ဆိုတဲ့အကျိုးကျေးဇူးတွေကိုရည်မြှော်ပြီးတော့တပြောင်းမှနေတာဖြစ်တယ်။အဲတော့ပုထုရှင်ဘုရားကဖះလောင်းတပင်အောင်မနေပြီးတော့ဖះဖြစ်တော့လည်းပဲဘာဖြစ်လို့နေလဲဖះဖြစ်ပြီပဲမဟုတ်တာလည်းမလုပ်တော့ဘူးတတိလည်းကောင်းနေပြီဒါပေမဲ့ဘာလို့နေဘာလို့နေတော့ဆိုမြတ်စွာဘုရားမှာအမြဲတမ်းစံပြအနေနဲ့လုပ်ပြတယ်တရားဝါးကိုတရားဟောယူနေမကဘူးကိုယ်ကိုယ်တိုင်လုပ်ပြတယ်အဲ့တော့ငါပြောသလိုလုပ်ငါလုပ်သလိုမလုပ်နဲ့ဆိုတဲ့ပုံကမျိုးမဟုတ်ဘူးဗျာ။နော်။ငါပြောသလိုငါလည်းလုပ်တယ်မင်းတို့လည်းလုပ်ဆိုတဲ့အဓိပ္ပာယ်။လူဆိုတာရှေ့ကလုပ်သွားတာကိုလိုက်ပြီးတော့အတူယူနေရှိကြတယ်။အတူယူရှိတာအဲ့ဒါကိုဒိဋ္ဌာနုကတိလို့ခေါ်တယ်။ဒိဋ္ဌာဆိုတာကိုမြင်ဘူးတဲ့နောက်အနုကတိလိုက်တာ။ရှေ့ကလုပ်သွားတဲ့နောက်ကိုလိုက်လေရှိတတ်တယ်။မလိုက်ဘူးဆိုတော့မှပဲသူကဖြစ်သွားရတယ်ဒီသာသနာတော်မှာပြောရမယ်ဆိုလို့ရှင်အိမ်ဓမ္မနာမည်ကြီးပြီးတော့တပည့်ပိဋ္ဌတ်တွေကိုစနစ်တကျထိမ့်သိမ်းဆောက်ရှောက်သွားတဲ့တောင်မြို့မဟာကန္နယုံဆရာတော်ဘုရားကြီးပဲချီဆရာတော်ဘုရားကြီးနေဘုံထိုင်ဘုံပြောဘုံဆိုဘုံအလုံးကိုသူတပည့်တွေကဒိဋ္ဌာနုကတိပဲထိထိရှားရှားတောင်ယုဆေတော်ဘုရားကြီးရဲ့စွန့်ဤတတိတွေလွှမ်းမိုးမှုကြောင့်တောင်မျိုးအတွက်ဆိုလို့ရှိရင်တိတာတဲ့သာသနာမှာချိန်ရနဲ့တည်တယ်အဲ့လိုတရားထူးခြားသွားတာဒါဒိဋ္ဌာနုကတိလို့ခေါ်တယ် နောက်ဒိဋ္ဌဒုက္ခိတိတွေပြောလို့ရတယ်တခြားနေနဲ့လည်းပြောလို့ရတယ်စကားပြောတဲ့အခါမှာဒေသအလိုက်ပြောရတော့ဗမာစကားပြောတာပဲလေယူလေသိန်းဆိုတာအဲ့ဒီဒေသလေယူလေသိန်းရှိတယ်တခြားဒေသကရောက်လာတဲ့ပုဂ္ဂိုလ်တွေဟာအဲ့ဒီမှာနေပြရင်အဲ့ဒီကဒေသကလေယူလေသိန်းကြီးဖြစ်သွားတယ်။ဒါအဋ္ဌာနုကတိလို့ခေါ်တယ်။သူ့ရဲ့အကျုံကျုံတွေ့တဲ့နောက်မှာပါသွားတာပေါ့နော်။ဘုန်းကြီးတို့ရဲ့အကူတယောက်ဟာအသက်အစိမ့်လောက်မှာမုတ်ခုတ်ရောက်သွားတယ်။မုတ်ခုတ်မှာနှစ်တော်တော်ကြာကြာနေလိုက်တဲ့ကပြန်လာတဲ့အခါမှာစကားပြောပုံကမိုးကုတ်တန်ဖြစ်သွားတယ်။ဝတ်တဲ့ဝတ်တဲ့နဲ့မိုးကုတ်ကလူတွေလူဖြစ်သွား။ဒါတွေကတမင်လုံးတာမဟုတ်ပြီမဲ့လို့ကုဆက်သွားတဲ့သဘောပေါ့နော်။အဲ့တော့မြတ်စွာဘုရားကလည်းတပင့်အောင်မှာသရင်သုံးပြီးတော့နေတာဟာသူ့အတွက်လိုအပ်လို့မဟုတ်ဘူး။တခါတည်းရန်တပည့်တွေအတွက်စန္ဒမူနာပြတဲ့အနေနဲ့ပရိနိဗ္ဗာန်သံသီထီအောင်တပြောင်းနေသွားတယ်ခရားအဲ့ဒါကိုဒိဋ္ဌနုကတိလို့ခေါ်တယ်နမူနာကောင်းပြသွားတာတစ်လုံးနမူနာကောင်းနေပြသွားတာအဲ့ဒါလို့နမူနာကောင်းပြခြင်းအဖြစ်မြတ်စွာဘုရားဟောတဲ့တရားတွေကပို့ပြီးတော့ထိရောက်တယ်ရန်နေကိုတောရဆောက်တည်ပြီးတော့တောကြောင်းနေမှာနေဖို့တိုက်တွန်းတယ်ကိုကတော့မြို့မှာနေတယ်ဆိုရင်ဘယ်လိုလုပ်ပြီးတော့ကျန်တဲ့ပုဂ္ဂိုလ်တွေကအပြစ်မြင်လာမှာပေါ့အဲသူ့ကြတော့မြို့မှာကောင်းတာတွေစားပြီးတော့မြို့ကကြောင်ကောင်းကောင်းကြီးမှနေတယ်တပည့်တွေကြတော့တောရဆောက်တည်ကြတောကြောင်နေကြလဲပြောတယ်ဆိုပြောမခံရမှာပဲဒီဒါထုံးစားနော်အဲ့တော့မြတ်စွာဘုရားကဒီကောင်းဆောင်ကတခြားကောင်းဆောင်နေနေမတူကိုကိုယ်တိုင်ပြောတဲ့အတိုင်းလဲလုပ်တယ်ယထဝါဒီတထာကာရီပြောတဲ့အတိုင်းလုပ်တယ်ဝါဒီဆိုတာပြောတာကာရီဆိုတာလုပ်တာယထဝါရီတထကာရီပြောတဲ့အတိုင်းလုပ်တယ်ယထကာရီတထဝါရီလုပ်တဲ့အတိုင်းလည်းပြောတယ်အပြောတခြားအလုပ်တခြားဆိုလို့ရှိရင်လူတွေဟာအပြစ်ပြောခံမှာပဲဒါသိကြတယ်အဲ့ဒါစန္ဒမူနာခေါင်းလို့ခေါ်တယ်တချို့လောကလူတွေဟာအပြောသမားတက်တက်ဆိုအပြစ်တင်ခံရတယ်လေအဲ့တော့အဲ့လိုမဖြစ်အောင်မြတ်စွာဘုရားဆိုတဲ့ခေါင်းဆောင်ကတော့သူကိုယ်တိုင်နေတာကိုသူများတွေကိုလှုပ်စေတာသူကိုယ်တိုင်လည်းကျင့်တယ်သူများတွေလည်းဒီတိုင်နေစေတယ်ဆိုပို့ပြီးအောင်မြင်မှုရှိတာပေါ့နော်ပြောစရာမရှိရှင်အနေကိုမြတ်စွာဘုရားဟောလို့ရှိတယ်ရှမ်းတို့တဲ့ငါဟာတနေ့မှာဆွန်တစ်ထပ်ပဲစားတယ်ဆွန်တစ်ထပ်ပဲစားသည့်အတွက်ကြောင့်ငါအားလည်းရှိတယ်အထိုင်ထပေါ်ပါတယ်သွက်လက်တယ်ယောဂလည်းခင်းတယ်မင်းတို့လည်းတစ်ထပ်ပဲစားကြသူကလည်းလုပ်ပြတာလေသူကတော့နှစ်ထပ်သုံးထပ်စားပြီးတော့ဂျန်တဲ့ပုဂ္ဂိုလ်တွေမင်းတို့တစ်ထပ်စားဆိုလို့သူကလိုက်နာမှာတော့เนาะအဲ့လိုကောင်းဆုံးမျိုးမဟုတ်ဘူးမြတ်စွာဘုရားငါတထဆားတယ်ဒါကြောင့်ငါမှကြမ်းပါတယ်အာရှိတယ်ယောဂကင်းတယ်မင်းတို့လည်းတထဖက်စားကြတထဆိုတာမနေ့ပိုင်းတထကိုပြောတယ်မနေ့ပိုင်းမစားဘူးမုန်းလွဲ့တဲ့အချိန်မစားဘူးညစာမစားဘူးအဲ့ဒါကိုဆိုလို့တယ်ပေါ့အဲ့ဒီမှာမြတ်စွာဘုရားဘိုင်ဖို့စ်နဲ့ယဟန်နေကိုမလုပ်ဘူးအကျိုးအကြောင်းကိုဖော်ပြတယ်တထပ်စားခြင်းကြောင့်ရရှိရတဲ့အကျိုးကဘာရောတထပ်စားသည့်အတွက်ကြောင့်ချမ်းမရေကောင်းတယ်ခွန်အားလည်းရှိတယ်အထိုင်ဟင်ထပေါ်ပါသွက်လက်တယ်ဆိုတော့ဝိတ်လည်းမတက်ဘူးလို့ပြောတာနော်လူတွေရှိသင့်တဲ့ပိုးလာတဲ့အခါဝိတ်တွေတက်ထူးတွေနာနောက်ဆုံးမှကိုယ့်ကိုယ်မတန်နိုင်တဲ့အဆင့်ရောက်သွားတယ်အပူပစ္စည်းတွေတင်ထားတဲ့အခါကျတော့ကိုယ့်ကိုယ်မထမ်းနိုင်ဖြစ်လာအဲ့ဒါဘာလို့လို့ဆိုလောအပ်တဲ့ပူစားလို့လောအပ်တဲ့ပူစားပြီးတော့အပူပစ္စည်းတွေ ဒုက္ခနာကိုယ်ရမှာစုနေတော့ဝန်တော်ဝန်ဘူးကြီးဖြစ်သွားတယ်။အဲ့ဒါကြောင့်မို့အခုခေတ်ကျမ်းမာရေးဆိုပြီး intermittent fasting ဆိုပြီး16နာရီအစာမစားပဲနေတယ်ဆိုတာကျမ်းမာရေးအတွက်ကောင်းတယ်ဆိုတာဖြစ်လာဗျာ။အဲ့တော့ဘုရားဘာသာဥပုသ်ဆောင်တာကောင်းတယ်။တခါစားစားပြီးတော့16နာရီလောက်ထိန်းလိုက်ရင်စားထားတဲ့အစာတွေကိုဒီ16နာရီအတွင်းမှာသူကအစာအိမ်ကအပူနဲ့အကုန်လောင်ကျွမ်းပြီးတော့အစီအနစ်တွေအဖြစ်ပြောင်းလဲပြီးအညစ်အကြေးတွေအပြင်ရောက်သွားအညစ်အကြေးတွေမကြံဘူးပေါ့အများကြီးစားတဲ့အခါပါနဲ့တူတော့ဆိုလို့ရှင်စီပင်ကအမိုက်မသိနိုင်လို့အမိုက်ပုံးကြီးမှရှမ်းနေတယ်လို့ဖြစ်ကုန်စီပင်အမိုက်ပုံးကြီးလို့ဖြစ်နေပြီတခါလားစားလိုက်ကြိုက်တာတွေ့စားလိုက်အချိန်ချင်းထက်ထက်စားရှာလေးပေါ်မှာဖြတ်တဲ့အချိန်လေးကိုဘိုင်းကတော့ဝါနေတိုင်းပဲဒါလေးတွေ့စားလိုက်အောင်ပဲဆိုစားလိုက်ပြန်အဲ့တော့အစီရီဟိုနာဖူးထွက်ဒီနာဖူးထွက်ပြီးတော့မှဒူးကနာအထိုင်တခက်ခဲအဲ့ကြတော့ဝိချချင်းဆော့အဲ့လိုတွေဖြစ်လာအဲ့တော့အစားအရေကနေပြီးတော့အစားအစာကိုထိမ့်သိမ်းဆော့ဆော့ပြီးစားသွားမယ်ဆိုရင်ဒီပြဿနာတွေမဖြစ်ဘူးသူကအပူပစ္စည်းတွေခန္ဓာကိုယ်ထဲမှာမကြံဘူးတနေ့ပြီးတနေ့အမိုက်သိမ်းတယ်လို့ပဲသူကတန်ရှင်းရလုပ်ပြီးသားဖြစ်သွားတယ်ထဲလိုက်တဲ့အစားအစာအမိုက်ပဲလေအမိုက်တွေဖြစ်တာပဲအစီအနစ်တွေကအားဖြစ်သွားပြီးတော့ကြံတဲ့ဟာတွေကအမိုက်တွေပဲလေအဲ့ဒါလူမြတ်စွာဘုရားဟာသူကိုယ်တိုင်လည်းကြင်ကြံကြုတ်ကိုအထုတ်တယ်တပည့်တွေကိုလည်းပဲသူနီးထူကြင်ကြံကြုတ်ကိုအထုတ်စီတယ်အဲ့တော့ခုဟဋ္ဌိရာဇတုတ်မှာနေရင်းစရာမြေကန်းခနေ့တော်ကြီးနေရင်းစရာမြေကန်ကတဲချောင်းကြီးဖြစ်သွားပြီ။ဘုရားကရောက်ဖူးတဲ့လူတွေတွေ့လိမ့်မယ်။နေရင်းစရာမြေကြီးကတဲချောင်းကြီးဖြစ်သွားပြီ။အဲ့ဒီဘုရားကရဗောဓိပင်ရဲ့အရှိဘက်ကိုတရားနေဖြတ်ကူးလိုက်တဲ့အခါမှာဥရဝေလတော်။ခနေ့တော့တောနဲ့ကြီးမဟုတ်တော့ဘူး။နော်။တပည့်နေလည်းသိရှိတောပြောင်နေတယ်အနေထမရှိဘူး။အိမ်မှာအစပါလာညောင်ပင်ဆိုတာသူတို့မှတ်သားထားတာတော့ရှိမှာပေါ့အဲ့ဒီမှာနေတဲ့အချိန်လေးမှာမြတ်စွာဘုရားဟာအင်တာမချိုးစားတဲ့ပုဂ္ဂိုလ်တူဖြစ်တယ်လုံလဝိရိယအင်တာမကောင်းတယ်အင်တာမကောင်းသည့်အတွက်ကြောင့်ညမှာဆိုလို့ရှိရင်လည်းအဲ့အဲ့အနေလွန်နေတယ်ညအိတ်ထာနှစ်နာရီလောက်ပဲအိတ်တယ်ချမ်းတဲ့အချိန်မှာမအိတ်ဘူးအမြဲတမ်းနိုးကြပြီးတော့ကြိုးစားတဲ့ပုဂ္ဂိုလ်ဖြစ်တယ်ပေါ့အလေးကျင့်ရနေတယ်ငယ်ငယ်တော့စဉ်းစားမိတယ်ရှင်သာရိပုတ္တရာဟာ44နှစ်မအိတ်ဘူးလို့ကိုယ်ကအလွန်အိတ်ချင်တာငယ်ငယ်တော့ဒါအိတ်ချင်တာအိတ်ထာမက်တယ်ကလေးဆိုရင်ကလေးဘဝမှာအိတ်ထာအလွန်မက်တယ်ရရှင်သာရိပုတ္တရာ44နှစ်မအိပ်ဘူးဆိုတော့ဘယ်လိုများနေပါလိမ့်လို့စဉ်းစားလို့ကိုမရဘူး။နောက်ကြတော့မြတ်စွာဘုရားဟာလည်းမအိပ်တာအကြောင်းရှိတယ်။တမဘဝင်စားပြီးတော့တပဋ္ဌကမ္မထာန်နဲ့တမဘဝင်စားပြီးအာယုန်တစ်ခုထဲမှာမှစိတ်ကိုရှင်းတိနိုင်အောင်ကြိုးစားနေတဲ့အခါမှာအိပ်ထားတဲ့ပုံကောင်းနေတာကိုအိတ်ထားတဲ့ပိုအပန်းပြေတယ်လေပုရုဇဉ်တွေကအိတ်ထားဟိုဘက်လှဲ့လိုက်ဒီဘက်လှဲ့လိုက်နေညောင်းလိုက်ညာလိုက်နေအိတ်သာအေးရတယ်အပန်းပြေတာမဟုတ်ဒီထဲမှာအိမ်မက်ဆိုးကမက်သေးတယ်အိမ်မက်ကမက်သေးတယ်အိမ်မက်ထဲမှာပြေးရလွှာရဆိုမောနေအောင်ပြေးရအဲ့တော့မြတ်စွာဘုရားကျတော့တမဘတ်ဝင်စားပြီးတော့စိတ်တွေဟာအာယုန်တစ်ခုထဲပေါ်မှာငြိမ့်တဲ့ပြီးတော့နေတာဒါတကယ်အကောင်းဆုံးအနာယူနေခြင်းပဲဖြစ်တယ်ပေါ့ ပုရုဇဉ်ကြီးရဲ့စိတ်ကတော့မအိတ်ခင်တွေးအိတ်ပြီးရင်အိတ်မက်တွေနဲ့ဆွေးတော့ဘယ်မှကောင်းမလဲ stress ပဲရမှာတော့အဲ့လိုဖြစ်တယ်အဲ့တော့မြတ်စွာဘုရားမအိတ်ဖဲနေနိုင်တယ်ဆိုတာဟာတမာတိစွမ်းအားနဲ့ညောင်းညပင်မမှုတွေတခုမှမရှိအောင်စိတ်ကိုအနာယူလိုက်တာနဲ့တပြိုင်နဲ့စိတ်ကြောင့်ဖြစ်တဲ့ယုတ်တရားလည်းပဲလန်းဆန်းပြီးတော့အနာယူပြီးသားဖြစ်သွားတယ်။ဟာအဲ့ဒီစနစ်လို့ဆိုလို့လေပေါ့နော်။အဲ့တော့အစပါလာတောင်းပင်ရင်းမှာညအခါညဆိုတော့ခုခေတ်လူလျှက်စင်ပြီးလို့ဘာလို့လက်ရှိတော့မဟုတ်တော့လဲတော်ကြီးရတန္တကာရတိမိတာရတ္တဆိုတာညညဖြစ်လို့လဲမှောင်တယ်အန္တကာရဆိုတာမျက်စိမကမ်းမိမယ်လို့ညအမှောင်ကြီးတဲ့မမြင်ရတော့ကန့်အောင်လုပ်တယ်ဆိုတဲ့အိဗေစက္ကလုံကအန္တကာရကန့်အောင်ပြုခြင်းလို့ပြောတယ်အမှောင်ဒီလူရဲ့မျက်စိကိုကန့်သွားစေတယ်အဲစက္ကလုံတီထွင်တာပုံမှာကြည်ရတ္တန္တကာရရတ္တိဆိုတာညအန္တကာရဆိုတာအမှောင်ကြီးရလွန်နေသည့်အတွက်ကြောင့်မမြင်နိုင်ဘူးတိမိတာဆိုတာအမှောင်တူကြီးအဲ့တော့ညာဖြစ်လို့မျက်စိနဲ့မမြင်နိုင်တော့တဲ့အမောင်ထူကြီးတဲ့မှာမျက်စောပြားဟာပြင်မဲ့မှာထွက်ပြီးတော့လွင်ပြင်မဲ့မှာထွက်ပြီးတော့ထိုင်နေတယ်တဲ့အဲ့ဒီလိုထိုင်နေတဲ့အချိန်မှာမိုးရသည့်ဆိုတော့မိုးလေးကလည်းတဖွာဖွာကြာလာတယ်မိုးကြီးပေါက်ကလေးတဲ့တပေါက်တပေါက်တပေါက်ကြာလာတယ်။ဒါပေမဲ့အလွန်ကြီးရွာတာမဟုတ်သည့်အတွက်ကြောင့်မြတ်စွာဘုရားသင်္ကန်းလေးတစ်ထည်ကိုခေါင်းပေါ်မှာတင်ပြီးတော့လွင်ပြင်းမှထက်ပြီးတော့ထိုင်နေတယ်။မိုးကြီးကတပေါက်တပေါက်ကြာနေတယ်။အဲ့ဒီအချိန်မှာမောင်းနေတဲ့အချိန်မှာမနက်ကမြတ်စွာဘုရားနောက်ရှက်ခြင်းသူကဘယ်လာတာတော့ဆိုနတ်ပြည်6ထပ်မှာဝသဝတိနတ်ပြည်မှာနေတာလူပြည်ကြည်လိုက်လို့ရှင်ဂေါရမဘုရားပါလုံနေတယ်ကြည်မြဲတမ်းနှောက်ရှက်ချင်တော့ဖြုတ်ခနဲ့ဆိုသူရောက်လာတယ်သူတို့ကယဉ်စီးပြီးလာတာမဟုတ်စိတ်နဲ့လာတာနော်စိတ်ထဲကရောက်ချင်နေဆိုရင်ဟိုမှာပြောက်ပြီးဒီမှာရောက်လာတယ်ဒါကိုစိတ်တကမနာလို့ခေါ်တယ်တော့အလုံးဟာစိတ်ဓာတ်ကပ္ပနာနဲ့သွားမဆိုရောက်ကြတာလူသားယောဂတာပါမသွားတာလေဖလောဝေးတဲ့နေရာဖြစ်ဖြစ်စိတ်တရားနဲ့စိတ်ကူးလိုက်ရင်ရောက်သွားပြီလေအဲ့ဒီနေရာအဲ့ဒီစိတ်ဓာတ်ကပ္ပနာစိတ်သွားတဲ့အစီကိုကိုကြီးကပါသွားတာသူကရောက်လာတယ်ရောက်လာပြီးတော့မြတ်စွာဘုရားလွင်ပြင်းမှာထိုင်နေတာမြင်တဲ့အခါမှာ၆လှန့်ကျင်တယ်ကြောက်သွားအောင်ဇတိမွင်းကြီးနေထသွားအောင်လှုပ်ပဲဆိုရဲရည်ရွယ်ချက်နဲ့ဆင်ကြီးတဲ့ကောင်အောင်ဖန်ဆင်းလိုက်တယ်တောထဲမှာဆိုတော့တောစိတ်နေရာလည်းရှိတာကိုဆင်ကြီးအကြီးကြီးအောင်ဖန်ဆင်းတယ်ဖန်ဆင်းပြီးတော့မြတ်စွာဘုရားနာရောက်လာတယ်ဆင်ဆိုတဲ့အကောင်တွေကခြေတမ်းမကြားရဘူးလေသူတို့အဲ့ဒါမှခြေလုံးတဲ့အကောင်တွေဖះထိုင်နေတာမမေကြီးဆင်ကြီးတကောင်ရောက်လာတာအဲ့တော့ဆင်ကလည်းအမတမကြီးတဲ့ဆင်ကြီးဆိုတော့သူ့ရဲ့ခေါင်းကြီးကအနဲ့ရောင်ကြောက်တုံးကြီးလောက်ရှိတယ်ဒါဆင်ကိုတရုပ်ဖော်ထားတာပါမဟာရိတ်တကုံမဏိတိတန်အဲ့ဒီဆင်ရဲ့ခေါင်းကလည်းပဲအနဲ့ရောင်ကြောက်တုံးကြီးလိုစနဲ့ကြီးပေါ့နော်ဆင်ကြီးအမှန်တမ်းကြီးတဲ့ဆင်ကြီးအစွဲကြတော့တုတ်ထံရူပိယဒန္တာဆိုတုတ်ထရူပိယဆိုဖွေးစွနေတဲ့ငွေရောင်အစွဲကဖွေးစွနေတာဖြူစွနေတာခေါင်းကြီးကအမဲကြီးအစွဲရောင်ကဖြူစွနေတယ်အမဲဆိုတာဖြူစွတယ်ဖြူတယ်တပြည့်အမကြီးနဲ့အာဖရိကနိုင်ငံသားတွေခြေလိုက်။နော်။အသားမဲတဲ့အခါကျတော့သူတို့သွားတွေဖွေးစွန်တာ။ငယ်တော့ကသူတို့လူဖွေးကျင်လို့တိုက်လေရတာမရဘူး။ ပြီးတော့ငယ်ရင်းနဲ့တိုက်သွားဖြူမလားလို့နောက်တော့တခါကြီးတယောက်ကပြောတယ်ကိုရင်နဲ့ကိုတော့တိုက်မနေနဲ့ကိုတော့သွားအဝါအဝါပဲတဲ့တဘာဝကူကအသားကအဝါရောက်မှုသွားကိုလည်းပဲဝါဝါလေးဖန်နေပေးထားတာတဲ့ကိုတော့တိုက်လို့ကမဖြူဘူးဆိုသူပြောလိုက်တော့မှပဲတိုက်တာလျှော့သွားဖြူကျင်ကြတယ်လေကဲတော့အသားလည်းဖြူကျင်တာပဲတေယုဘုန်းကြီးတော်ရှိတဲ့အခါမှာအဲ့ဒီဘုန်းကြီးရဲ့ပွဲကဥွေပုံလာတဲ့ကိုရင်ဒီအပေါင်းအသင်းနေတဲ့ရေချိုးတဲ့အခါကျတော့ခြီးတွန်းကြတာခြီးတွန်းတဲ့အခါမှာကျတော့ဥွေပုံလာလို့ဖြစ်အောင်ဆိုပြီးတော့ခြီးတွန်းကြတယ်ဆက်ပြားလေးခဏခဏတိုက်အသားဖြူမလားပေါ့လောက်ကြတာဖဲဖြူမှာတော့ဟိုကတေယုမို့ဖြူတာငယ်တော့လှုပ်တာကိုပြပြတာပါအသားဖြူကျင်နေသွားဖွေးကျင်နေတိုက်တယ်မိသူငယ်တွေနဲ့ဘယ်ဖြူလဲဒီကျင့်ဝါကျင့်ညင်မဲ့ကိုသွားနောက်တကကြီးတယောက်ကပြောတာကိုရတို့အသားနဲ့လိုက်အောင်တဘာဝကပေးထားတာဒီရောင်မဲတဲ့ကိုရတိုက်လို့မရဘူးဆိုတော့မှလက်လျှော့လိုက်ကြဟုတ်တယ်သူပြောတာအာဖရိကတွေကျတော့ကြည့်ကြည့်အသားမဲတဲ့ကသွားဖွေးစွန်အခုလဲရှင်ကြီးကအမဲရောင်ရှင်ကြီးအစွဲကြတော့ဖွေးစွန်နော်ငွေအောင်တန့်စင်ထားတဲ့ငွေအောင်ရှင်ကြီးကဖွေးစွန်နေတယ်တဲ့နှာမောင်းကြီးကတော့ထွန်းတန်ကြီးလောက်ပမာဏရှိတယ်ထွန်းတန်ဆိုတာနောက်ကနေထဲထွန်တဲ့အခါမှာထဲထိုးတဲ့အခါနောက်ကကင်တဲ့အသားကြောင့်ကောက်ကောက်ချီကိုခေါ်တာအဲ့ဒါလိုပဲနှာမောင်းကြီးကလည်းအဲ့ဒါလိုပဲဆိုဒါရှင်ကိုသေုပ်ဖို့ပြထားမြတ်စွာဘုရားနောက်မှာယုတ်တည်းဆင်းကြီးရောက်လာတယ်။နော်ဆင်းကြီးရောက်လာ။အဲ့ဒါဘုရားဟုလာလျှောက်တာပဲမှာတော့ဆင်ပုံပြတာ။အဲ့ဒီလိုမနက်ကဆင်းအောင်ဆောင်ပြီးတော့ခြောက်တာဘုရားကသာခြောက်တာမဟုတ်ဘူး။ရှင်ရဟုလာဟုလည်းလာခြောက်ဖူးတယ်အဲ့လိုမြတ်စွာဘုရားသိတယ်။အဲ့တော့မြတ်စွာဘုရားနာတော်တယ်ဆိုတော့တမန်ပုဂ္ဂိုလ်ဆိုရင်လန့်တော်မှာပေါ့ဆင်းကြီးကကိုနာရောက်လာတာ။အဘဒံကြီးတဲ့ဆင်းကြီးကကိုနာရောက်လာတော့လန့်တာပေါ့။အဲ့ဒါလို့တောဆင်းကြီးအောင်ဆောင်ပြီးဖရာနာရောက်လာတယ်။ရောက်လာတော့မြတ်စွာဘုရားကြည့်လိုက်တော့ဒါဆင်းမဟုတ်ဘူးမနက်ကလှုပ်တာဆိုသိတယ်။သိတယ်နဲ့သူ့ကိုတုံ့ပြန်ပြီးတော့ပြောလိုက်တယ်။တန္တရံတိကမထာနာဝဏ္ဏကတ္တဝသူပသူပဓိကမတ္တနာစွာတန္တရံဓိကမတ္တနာဆိုတဲ့စကားကိုအိဗယ်ဖွင့်သူဟာခရီးရှိကြီးကနေလာခဲ့တာဖြစ်တယ်။နတ်ပြည်၆ထပ်ထိတ်ဆုံးကနေလာခဲ့တာဆိုတော့အဝေးရလာတာဖျားစီကိုလာတာအဝေးရလာခဲ့တာအဲ့ဒီအဝေးကြီးကနေသူစီလာပြီးဝဏ္ဏကတ္တဝသူပသူပမင်းပုံစံအမျိုးမျိုးနဲ့ပြပြီးတော့ငါစီကိုအဝေးကြီးကလာတာအဝေးကြီးကလာပြီးတော့ငါကိုကြောက်လန့်အောင်မင်းလာမလုပ်နဲ့အလန်တီတေနပါပိမဟဲ့အယုဒ္ဓမာကောင်နော်မင်းငါကိုကြောက်အောင်ဆိုပြီးတော့ပုံစံမျိုးမျိုးလုံးမပြနဲ့ဖာမမင်းလောက်ရတဲ့ဟာအကျိုးထုမှမဟုတ်ဘူးလို့ယသဖျာတုံ့ပြန်ပြောလိုက်တာတမန်အတော့ဆင်းအောင်ဆောင်းလာတာကိုတမန်ပုဂ္ဂိုလ်ကမသိဘူးရသဗျာကြတော့ဒါဆင်းမဟုတ်ဘူးမနဲ့လှုပ်တာဆိုတာသိလို့အလန်တီတေနပါပိမအယုဒ္ဓမာကောင်မင်းအမျိုးစုံလှုပ်ပြီးတော့ငါ့ကိုပြနေတာယက်တန်းကယက်တော်တဲ့နိဟတော်တော်မသိအနကအယုဒ္ဓမာကောင်မင်းဟာအရှုံးကြီးရှုံးနေတဲ့ပုဂ္ဂိုလ်ဖြစ်တယ်လို့ရသဗျာတုံ့ပြန်ပြောလိုက်တာအဲ့ဒီမှာဆင်ကြီးဟာရုတ်တရက်ပျောက်ကွယ်သွားတယ်တော်စင်ဆိုဘယ်တော့ဘယ်ပြောက်မလဲရှိနေမှာပေါ့မြတ်စွာဘုရားကဒီစကားလေးပြောလိုက်ရောမန္တကြီးကငါမှန်းတိသွားပြီဆိုပြီးတော့စိတ်မကောင်းစွာနဲ့ပျောက်တော့ပျောက်ကွယ်သွားတယ်ဒါအတုတ်တန်တစ်ခုနော်ဟဋ္ဌိရာဇာတုတ်လို့ခေါ်တယ်အဲ့တော့တက်တက်အမျိုးမျိုးလာပြီးတော့နှောက်ရက်တဲ့ပုံစံကိုပြနောက်ဒုတိယတုတ်တန်သူပတ်တုတ်လို့ခေါ်တယ်အဲ့ဒီမှာလည်းပဲဒီတိုင်းပဲ ဒီအဇဘလာညောင်မင်းရင်မှဤတုန်းကပဲဒါနောက်ရက်ဒီဖြစ်မှာပေါ့အဲ့ဒီမှာအဲ့ဒီနေ့ကြတော့ဘာရီပြတော့ဆိုခုနလိုပဲညာကြီးတကောင်မှမြတ်စွာဘုရားအပြင်ထွက်နေတယ်မိုးရီလေးမိုးလေးကတဖြောင်းဖြောင်းနဲ့ရွာနေတယ်မိုးရီပေါက်ကလေးတွေကြာနေတယ်အဲ့ဒီအချိန်မှာမြတ်စွာဘုရားရဲ့အနီးမှာပုံစုံပြူတွေလို့ရောင်စုံတွေမျိုးမျိုးပြတာရောင်စုံတွေထွက်လာတယ်တော့မှောင်းနေတဲ့ခြေထဲမှာသူကအယောင်မျိုးစုံဝဏ္ဏိပါဥပဒံသေးတိသူပါစေဝအသူပါစာလှရာရောမလှရာရောအယောင်မျိုးစုံမြတ်စွာဘုရားရဲ့မြင့်ခွင်းမှာဖြစ်ပေါ်အောင်ပြတယ်အဲ့ဒီလိုပြတဲ့အခါမှာလည်းမြတ်စွာဘုရားကိုသမารိပြက်အောင်ဒါနှောက်ရှက်တဲ့သဘောအနေနဲ့ပြတော့မြတ်စွာဘုရားခုနလိုပဲတုံ့ပြန်တယ်တန္တရံဒီကမတနာဝဏ္ဏကတ္တဝသူပသူပါရှင်နေရတဲ့ခကြီးကနေလာခဲ့ပြီးမင်းအမျိုးစုံငါ့ကိုဖန်တီးပြနေတာအဲ့ဒီလိုပြတာတွေမင်းရတန်းကရတ်တော့မင်းဟာအရှုံးသွားဖြစ်နေပြီလို့တုံ့ပြန်ပြီးတဲ့ခါမှာတိတုတ်တန်ကြတော့မြတ်စွာဘုရားကဆက်ပြီးတော့တရားစကားပြောလိုက်သေးတယ်။ဘာပြောတော့ဆိုယောစရှေစကာယေနဝါစာယမနတာစာသူတံဝုတာ။အဲ့တော့ဆိုလိုတာကသူ့ကိုယ်သူကိုရည်ညွှန်းတာမဟုတ်ဘူး။လောကမှာတဲ့ကိုဖြစ်ပြုလို့အပ်တဲ့အမှုစွာကာယကံကိုလည်းထိမ့်သိမ့်ဆော့လျှောက်တယ်အပြောစုကိုလည်းထိမ့်သိမ့်ဆော့လျှောက်တယ်စိတ်ဓာတ်ကိုလည်းထိမ့်သိမ့်ဆော့လျှောက်တယ်လောကမှာဒါလွယ်တဲ့ကိစ္စမဟုတ်ဘူးနော်ရှေးစကာယေနဝါစာယမနတာစာသူတံဝုဒ္ဓလူတွေမှာကုရီလေးအောင်လုပ်တဲ့အလုပ်တွေကလည်းအပြစ်မကင်းဘူးအပြစ်ရှိတာတွေလောက်ကြတယ်နှုတ်ကပြောရင်လည်းပဲအပြစ်ရှိတာတွေပြောကြတယ်စိတ်ထဲကတွေးရင်လည်းပဲအပြစ်ရှိတာတွေတွေးအဲ့ဒါမဆောင်စည်းတာလို့ခေါ်တယ်ဆောင်စည်းတယ်ဆိုတာကိုယ်နဲ့လှုပ်တဲ့အလုပ်ကိုယ်ဒီလက်ရောက်လှုပ်တဲ့အလုပ်တွေမှာသူများကိုထိခိုက်မဲ့အလုပ်လည်းဘယ်တော့မှမလုပ်ဆိုပါစို့သူများအသက်သူများဒုက္ခရအောင်လုပ်ရင်တည်းသူများထိခိုက်တယ်လို့ခေါ်တယ်။သူများပစ္စည်းယူရင်လည်းသူများကိုထိခိုက်တယ်လို့ခေါ်တယ်။သူတို့ဘာသားမယားဆောကပြစ်မှန်းရင်လည်းဒါသူတို့ကထိခိုက်တယ်လို့ခေါ်တယ်။အဲ့တော့သူများကိုထိခိုက်တဲ့အလုပ်မျိုးကိုမလုပ်ဖဲနဲ့ထိမ့်သိမ့်ဆော့ရှော့တာကိုကာယေနတံဥဒ္ဒါလို့ခေါ်တယ်။ဆိုလိုတာကတော့ကိုချင်းကောင်းတာကိုပြောတယ်နော်။ကိုချင်းတရားကောင်းတယ်ဆိုတာမဟုတ်တာမလုပ်တာအချင်းချင်းပြောမှဆိုရင်မဟုတ်တာမလုပ်ဘူးဘယ်တော့မှမလုပ်ဘူးမလုပ်တဲ့နာမလုပ်ဘူးနှုတ်ကိုစောင့်စည်းရဲဆိုမပြောတဲ့နာကိုမပြောဘူးလောကလူတွေကတော့ကိုမှုကိုလည်းမစောင့်စည်းဘူးနှုတ်ကိုလည်းမစောင့်စည်းဘူးနော်မစောင့်စည်းဘူးပြောချင်ရင်ပြောတယ်လှုပ်ချင်ရင်လှုပ်တယ်အဲ့တော့မလုပ်တဲ့နာမလုပ်ဘူးမပြောတဲ့နာမပြောဘူးမနတာသသုတံဥဒ္ဒါကိုစိတ်တောင်ကိုထိန်းတယ်တော့ကိုရီလေးအောင်လှုပ်တာတို့နှုတ်ကထုတ်ပြောတာတို့ကသူများသိတယ်စိတ်ထဲဖြစ်တာကြတော့သူများမသိဘူးအဲ့တော့ကာယကောင်းစည်းကံထိမ့်သိမ့်တာကသိလားစိတ်ကိုထိမ့်သိမ့်တာကြတော့သမာဓိလို့ခေါ်တယ်တော့လူတယောက်ဟာစိတ်ထဲကနေပြင်းမာနေတာတွေဖြစ်တတ်တယ်လေလူအနေနဲ့ကဘယ်လိုပဲနေနေစိတ်ထဲကပြင်းမာနေတဲ့ပုံစံရှိတယ်။စိတ်ကနေပြင်းမာတယ်။စိတ်ကပြင်းမာနေရင်လူမသိဘူးလေ။စိတ်ထဲကတော့ပျော်နေတယ်။စိတ်ထဲကတော့လှုပ်နေတယ်။အဲစိတ်ထဲကပျော်တာလှုပ်တာထိအောင်မရှိဘူးလို့ဆိုလိုတယ်။မနတာစသုတံဝုတာ။စိတ်ကလည်းထိမ့်သိမ့်ဆော့ရှော့တယ်။အဲ့ဒီလူစိတ်ကလည်းထိမ့်သိမ့်ဆော့ရှော့တယ်။နှုတ်ကလည်းထိမ့်သိမ့်ဆော့ရှော့တယ်။အပြောဆိုထိမ့်သိမ့်ဆော့လျှောက်တယ်အပြုမှုလည်းထိမ့်သိမ့်ဆော့လျှောက်တယ်အဲ့ဒီလိုကာယကံဝစီကံမနောကံအဲ့တော့သီလလည်းလုံတယ် စိတ်ကိုထိန်းသိမ်းဆောရှောက်တယ်ဆိုတော့မကောင်းတဲ့စိတ်တွေရင်ထဲမှာမဖြစ်ဘူးပေါ့ဒါပြည့်စုံသွားပြီလေကာယကံဝစီကံထိန်းတာကကုသင်းသီလနဲ့ဆိုင်တယ်စိတ်ကိုထိန်းတာကတမာရီနဲ့ဆိုင်တယ်အဲ့တော့အလုံးဟာပညာနဲ့ဆိုသီလတမာရီပညာပဲအဲ့တော့ဘုရားဝါဒတွေလိုက်နာကျင့်သုံးရမယ့်အကျင့်ကဒါအဓိကပဲနော်ထိန်းသိမ်းဆောရှောက်အောင်မယ်ခဏိခေမှာတော့ထိန်းသိမ်းဆောရှောက်မှုတွေလွန်အားနေတယ်ကာယကံမှုဝစီကံမှုဆိုတာပြောခြင်းအပြောကြတယ်လှုပ်ခြင်းလှုပ်ကြတယ်စိတ်ထဲမှာဘလို့နေကြမလဲစဉ်းစားကြည့်ပေါ့နော်အဲ့တော့သူတော်စင်သူတော်မြတ်ပုဂ္ဂိုလ်တွေဟာစိတ်ကစပြီးတော့ထိန်းသိမ်းဆောရှောက်တာစိတ်လည်းထိန်းသိမ်းတယ်ကိုယ်မှုရနှုတ်မှုရတွေမလှုပ်တင်တာတွေမဖြစ်တင်တာတွေမဖြစ်အောင်ထိန်းတယ်အဲ့ဒီလိုကာယကံဝစီကံမနောကံပိုင်းပိုင်းနိုင်နိုင်ထိမ့်သိမ့်ထားတဲ့ပုဂ္ဂိုလ်တယောက်ဟာနာတိမာရဝတ္တဒုက္ခအဲ့လိုပုဂ္ဂိုလ်ဟာကိလေသာရဲ့အလိုဘယ်တော့မှမလိုက်ဘူးလို့ဆိုလို့တယ်မာရဆိုတာဒီနေရာမှာကိလေသာလူကိုဖြည့်ဆည်းတယ်လို့မာရဘာကိုဖြည့်ဆည်းတော့ဂုံသိက္ခာပြတ်သွားကိုချင်းတရားပြတ်သွားလို့ရှိရင်သူ့ရဲ့ဂုံသိက္ခာသွားရောသေးတာပဲလေခွန်သိက္ခာကိုဖြတ်ရှိပြလိုက်တာအဲ့ဒါကြောင့်မို့တခါတခါမာရဆိုတာကိရိတာမန်ကိုရည်ညွှန်းတာလည်းရှိတယ်အဲ့ဒါကိုကြိုက်တဲ့ခုံပြက်အောင်လှုပ်တတ်တဲ့ဒီနတ်ဆိုးကိုလည်းမာရလို့ခေါ်တယ်နတ်ဆိုးကဆန်းတော်ဆန်းတဲ့ဘာသာတိုင်းမှာလို့လို့ရှိနေစေတန်ဆိုတာမာနတ်ပဲလေသူတို့လည်းတခြားဘာသာတွေမှာစေတန်ဆိုတာရှိတယ်အဲ့တော့ဘုရားဝါဒမှာတော့မာရအဲ့ဒီနာတိမာရဝတ္တနုကာမာရဝတ္တဆိုကိရိတာရဲ့အလိုမလိုက်ဘူးစိတ်ထဲကဖြစ်ချင်တာတွေမဖြစ်အောင်ထိန်းချုပ်တယ်နော်စိတ်ထဲကဖြစ်နေတဲ့ကိရိတာတွေနောက်ကိုမလိုက်ဘူးထိန်းချုပ်တယ်နာတိမာရဝတ္တနုကာနာတိမာရတပတ္တကုအဲ့ဒီလိုကာယကံဝစီကံမနောကထိချုပ်နိုင်တဲ့ပုဂ္ဂိုလ်တွေဟာမာရရဲ့တပြည့်လဲမဟုတ်ဘူးတဲ့ဘတ္တကုဆိုတဲ့စကားလုံးကဘတ္တဆရာဘတ္တဆိုတာနှောင်ဖွဲ့ထားပြီးတဲ့နောက်ကိုကုဆိုတာလိုက်တာဘတ္တကုဆိုတာဘာနဲ့ဥပမာတူတော့ဆိုလို့ရှိရင်ဟုတ်လေသင်္ဘောတွေတွေ့ဘူးကြလိမ့်မယ်ရှေ့ကသင်္ဘောကဆက်နေသွားတယ်အဲ့ဒီနောက်ကချိုးနဲ့ခြိထားပြီးတော့သင်္ဘောသွားရနောက်ကလာရတယ်လေနောက်တွဲတံပံလို့ခေါ်တယ်နော်လေဆိုလို့ရှိရင်လေရှေ့ကလော်တဲ့ဟာရှိတယ်နောက်ကဟာတွေကချိုးနဲ့ခြိထားတော့ရှေ့ကသွားရင်နောက်ကလိုက်သွားတယ်အဲ့ဒါဖတ်ထချိုးနဲ့ခြိထားလို့ပါသွားတာနော်အဲ့ဒီစကလုံးပဲဖတ်တဲ့ခုနောက်ဖွဲ့တာလို့လိုက်သွားတာဘာကိုဆိုလိုတာတော့ဆိုလို့ရှိရင်နောက်လိုက်လို့ပြောတာနောက်လိုက်ဆိုတာတပည့်သားသူ့ရဲ့တပည့်သူ့ရဲ့နောက်လိုက်ဘဒ္ဒဆရာဆိုနောက်လိုက်ပြောတာအဲ့တော့မြတ်စွာဘုရားကနတ္တိမာရဝတ္တနုကာအဲ့ဒီလိုအကျင့်ကောင်းနေထိုင်ကောင်းစိတ်ကောင်းနှလုံးကောင်းရှိတဲ့ပုဂ္ဂိုလ်တွေဟာမာရရဲ့အလိုချလုံးမဲ့လူလည်းမဟုတ်ဘူးမာရရဲ့နောက်လိုက်တပြည့်လည်းမဟုတ်ဘူးလို့သူရှင်းရှင်းလင်းလင်းညင်းဆုပ်ပြီးတော့ဒီတုတ်တံမှာအလိုပြောလိုက်တာဖြစ်တယ်ပေါ့ဒါကသူ့ဘတုတ်တံမှာမြတ်စွာဘုရားတုံ့ပြန်လိုက်တဲ့အချက်ပဲအဲ့တော့မှသူတို့စဉ်ဆိုတာဟာအချင်းချင်းပြောမယ်ဆိုရင်ကာယကံဝစီကံထိမ့်သိမ့်တဲ့အပြင်မနောကမှထိမ့်သိမ့်နိုင်ရင်သူတို့ကောင်းမယ်လေပထမတော့ကာယကံဝစီကံထိမ့်သိမ့်နိုင်ရင်ဒါတော်တော်သူတော်ကောင်းတယ်စိတ်ပါထိမ့်နိုင်ရင်တော့ဒါယဟန္တာပဲမြင့်မြတ်တဲ့ပုဂ္ဂိုလ်ဖြစ်သွားတယ်သူဆိုလိုတာပေါ့နော်အဲ့ဒီခါမှာမြတ်စွာဘုရားတုံ့ပြန်ပြောလိုက်တော့မနကြည့်ဟာခုနလိုပဲငါပြောရမှန်တိသွားပြီငါလောက်ထမှန်တိသွားပြီဆိုရင်နောက်ဆုတ်ပြန်သွားတယ်ဒါကနံပါတ်3သူ့ဘတုတ်တန်ရဲ့ဆိုနံပါတ်၄ကြတော့ပထမ မာရပါဒတုတ်တယ်မာရပါဒပါဒဆိုတာကြောက်ခွင်းဗမာလူပါဒဆိုကြောက်ခွင်းကိရိတာကြောက်ခွင်းသို့မဟုတ်မနှက်ရဲ့လူချသူထောင်ထားတဲ့ကြောက်ခွင်းအဲ့တော့ကြောက်ခွင်းဆိုတာရှောက်လာတဲ့တော်ဝါရီကကြောက်ကွင်းမိသွားပြီဆိုရင်ရုံးမထွက်နိုင်ဘူးလေလူတွေဟာလည်းပဲအဲ့ဒီကြောက်ကွင်းမိသွားပြီဆိုလို့ရှိရင်ရုံးမထွက်နိုင်ဘူးတန်တရာတွေကရုံးမထွက်နိုင်အောင်ကြောက်ကွင်းဆိုတာတရိစ္ဆာန်นี่ဖမ်းတဲ့အခါမှာလည်းကြောက်ကွင်းနဲ့ဖမ်းတယ်အဲ့ဒီဥပမာနဲ့ဟောတာမာရပါဒမနရဲ့ကြောက်ကွင်းနဲ့အဲ့ဒါတော့ဘယ်မှာဖြစ်တုံဆိုမြတ်စွာဘုရားကပါရဏတိဣတိပတနာလို့ခေါ်တဲ့ဖေးမဲ့တော်မှာနေထိုင်တာဖြစ်တယ်ပါရဏတိယဝိဟရတိဣတိပတနေမိဂထာယေဗမာပြည်မှာတော့ဣတိပတနာဆိုနာမည်ပျောက်ပြီးတော့မိဂရာဝုံလို့ခေါ်နေကြတာနော်အမှန်သိအောင်ပြောပြတော်ရဲ့နာမည်ကမိဂရာဝုံမဟုတ်ဘူးနော်တောရဲ့နာမည်ကမိဂထာမိဂထာဝနမိဂထာယကိုမိဂထာဝုံလို့ဗမာပြည်မှာအသုံးရှိတယ်တောရဲ့နာမည်ကဣတိပတနာတောဘာကြောင့်မိဂထာယေလို့ပြောတာတော့ဆိုဘေးမဲ့ပေးထားလို့အဲ့တော့ဘေးမဲ့ပေးထားတာဟာဒီတောတော်လည်းမဟုတ်ဘူးတခြားတောတွေလည်းရှိတယ်ဗမာပြည်မှာလည်းဘေးမဲ့ပေးထားတဲ့တောတွေရှိတယ်လေဘေးမဲ့ကျိုးဝိုင်းဆိုတာရှိတယ်လေအဲ့တော့မိဂတာယေလို့ဆိုတာမိဂတာယာရဲ့အထိပ္ပယ်ကတာယာကတောမိဂဆိုတာသားငှက်တရိစ္ဆာန်အလုံးကိုရည်ညွှန်းတာသမင်တစ်ခုတည်းမဟုတ်ဘူးမိဂတာယေသားငှက်တရိစ္ဆာန်တို့ကိုနေထိုင်မှုအတွက်ပေးထားတဲ့တောပြိမဲ့ပေးထားတဲ့တောအဲ့ဒါကိုမိဂတာယပါဠိအပန်းကမိဂတာယအင်္ဂလိပ်လိုပြန်တဲ့အခါကျတော့ dear pak လို့ပြန်တာလည်းမမှန်ဘူးအဲ့ဒါ dear pak ဆိုတော့သမင်ဥယျာဉ်လို့အဓိပ္ပာယ်ရသွားဒါလည်းမဟုတ်ဘူးအမှန်ကတော့အဲ့ဒီဣတိပတနာတော်ကြီးကိုဖခင်ကနေပြီးတော့ဖေးမဲ့တော်ဖြစ်သတ်မှတ်ထားတာသမင်နေရှိတာမဟုတ်ဘူးအဲ့တော်ထဲမှာအကောင်မျိုးစုံရှိတယ်ငှက်တွေလည်းရှိတယ်တန်ခဲ့တရိစ္ဆာန်นี่အားလုံးကိုမဖမ်းရမပြစ်ခတ်ရဆိုပြီးတော့ပေးမဲ့ပေးထားလို့အဲ့တော့ပြန်အမယ်ဆိုမိဂဒါယရဲ့အဓိပ္ပာယ်က sanctuary လို့ပြန်အမယ်ပေးမဲ့တော့ဣတိပတနာ sanctuary ဒါပြန်တဲ့အတိုင်းမှန်တာမဟုတ်ဘူးအဲ့ဒါတချို့ဟာတွေအင်္ဂလိပ်လိုရေးထားလို့အမှန်မဟုတ်ဘူးတချို့ဟာတွေအဲ့တော့ပေးမဲ့တော့ဟိုမိဂရာယလို့ခေါ်တာကိုမိဂရာဝုံဆိုပြီးတော့တမင်နေတောင်မွေးထလိုက်သေးတဲ့ခဏိခင်မှာတမင်တော်ဆိုပြီးတော့လှုပ်တယ်မဟုတ်ဘူးအဲ့ဒါဟာအထိပ္ပယ်မမှန်ဘူးတမင်တခုတည်းတည်းရှိတာမဟုတ်ဘူးជីတို့ဆတ်တို့တခြားတရိစ္ဆာန်တွေအဲ့ထက်မှအများကြီးရှိတယ်အဲ့ဒါတွေကိုမပြည့်ရမခတ်ရမဖန်းစီရလို့ပြိမဲ့ပေးထားတာအဲ့ဒါကိုမိဂရာယလို့ခေါ်တာပဲဒါထုံတန်းစင်လားရှေးတုန်းကတည်းကလှုပ်လိမ့်လို့ထားရှိဗမာပြည်မှာလည်းပေးမဲ့ကျိုးဝိုင်းလို့ခေါ်တာဒါဒီတိုင်းပဲတူတူပဲအဲ့တော့ sanctuary ဣတိပတနာနေအမိ sanctuary ဆိုတာသူ့ရဲ့ပေးမဲ့တို့ထားတယ်ပေးမဲ့ပေးထားတဲ့ဣတိပတနာတော်လို့သူတို့ဆုလို့တယ်ပေါ့အဲ့ဒါမှအမှန်နော်အမှားအမှန်ဆိုတာစကားသုံးနာကြာသွားလို့ရှိရင်အမှားလည်းအမှန်ဖြစ်တယ်ဆိုတာအမှန်လို့ထင်နေကြတာမျိုးတွေရှိတယ်ပေါ့နော်ဒါကြောင့်မို့တကယ်အမှန်သိအောင်လို့ပြောပြတာမြတ်စွာဘုရားသည်ပါရဏတိမြို့အနီးမှာရှိတယ်ဘေးမဲ့ပေးထားတဲ့ဣတိပတနာတော်ထဲမှာသရင်သုံးတော်မူတယ်ဒီလိုပဲပြန်မှာဖြစ်တယ်အဲ့ဒီမှာသရင်သုံးနေတဲ့အချိန်လေးမှာဝါထွင်းကာလပစ္စဝကီတို့ဝါဆိုပထမဝါကဣတိပတနာတော့မှာဝါဆိုတာလေးမြတ်စွာဘုရားဝါဆိုဥ ဝါဇုလာပြီးနေ့မှာဓမ္မစကြာတရားဟောတယ်ပိစ္ဆဝဂိ၅ပါးနောက်လာပြီးတော့၅ရက်နေ့မှာအနတ္တလက္ခဏာသုံးဟောတယ်အဲ့လိုအဲ့ဒီဝါတွင်ကလာအဲ့ဒီမှာနေတော့ယတတထေသသင်္ကန်းဝတ်တယ်အဲ့မှာယတတထေသရဲ့တငယ်ချင်းတွေရောက်လာကြတယ်သူရဲ့တငယ်ချင်းက54ယောက်ရှိတယ်ရသတထေသဆိုတာအဲ့ဒီမှာနာမည်ကြီးတဲ့တထေအော်ရသတထေသရသတထေသကိုအကြောင်းပြုပြီးတော့အမတန်ရင်နှီးတဲ့တငယ်ချင်း4ယောက်ကပါသင်္ကန်းဝတ်လာတယ်။နောက်သူရဲ့ခင်မင်းရင်နှီးကြတဲ့မြို့ပေါ်မှာနေတာမဟုတ်ဘူးတောပိုင်းမှာနေတဲ့တငယ်ချင်း50ဘောင်းတဲ့နေရာလဲယတသင်္ကန်းဝတ်တဲ့ဆိုဝိုင်းဝတ်ကြအဲ့တော့ပိစ္ဆဝဂိက5ပါးယတအမှုရှိတာတွေက55ယောက်60ဖြစ်မှာရဟန်း60စပြီးတော့ပေါ်တဲ့ချိန်ပဲအဲ့ဒီချိန်ကသာသနာတော်မှာယဟန်တော်တွေ60ကနေ့ခင်တို့ယဟန်ခန္ဓာမဟုတ်ဘူးမြတ်စွာဘုရားကအေဟိဘိက္ခုဆိုတဲ့ခွင့်ပြုချက်နဲ့ပဲယဟန်ဖြစ်သွားကြတာအဲ့ဒီအေဟိဘိက္ခုဆိုတာလေကရှင်ကုန်တညာကိုစတင်ယဟန်ခံပေးတဲ့အခါမှာမြတ်စွာဘုရားကယဟန်လာခဲ့တွေ့ခါတော့ဓမ္မငါဟောတာတဲ့တရားဟာအမှားမရှိဘူးအမှန်ဟောတာတာဖြစ်တယ်စရဗျမစရိယံတမဒုက္ခတအတ္တကရိယာယဒုက္ခဆုံးသက်ဖို့အတွက်မင်္ဂနဲ့အကျင့်ကိုကျင့်ပါမြတ်သောအကျင့်ကိုကျင့်ပါဆိုတခါလေတာဝန်မှာပေးလိုက်တာနော်လုပ်ငန်းစဉ်မှာပေးလိုက်တာရည်ရွယ်ချက်နဲ့လုပ်ငန်းမှာပေးလိုက်တာဂရန်တီပေးလိုက်သေးတယ်ဖေဟာတွားခါတော့တံမောတဲ့ငါဟောတာတော့လွဲမှမရှိဘူးစိတ်ချဒါကြောင့်စရယမစရိယမြတ်တော်ချင်းကိုချင်းဘာရည်ရွယ်ချက်နဲ့ကြည့်ရမှာလဲဆိုရင်ကြုံတွေ့နေရတဲ့ဒုက္ခတွေအဆုံးသတ်ဖို့အဲ့ဒီဒုက္ခတွေကပါတယ်တုံးအချုပ်ပြောမယ်ဆိုရင်ပိစုပါရိဏပိစုပါအဲတန်ခိတ်တေနပိစုပါရဏပိဒုက္ခပိစုတန်ခိတ်တေနပိစုပါရဏခန္ဓာဒုက္ခခန္ဓာရထားတာဒုက္ခရထားတာပဲတိတာတဲ့ဒုက္ခတွေပြောပြတယ်ဇာတိပိဒုက္ခစရာပိဒုက္ခဗျာတိပိဒုက္ခမရဏပိဒုက္ခအပိယိတံပြောကိုဒုက္ခပိဟိဝိပြောကိုဒုက္ခယပိသနာလဘတိတံပိဒုက္ခဆိုတာဒါသိတာထင်ရှားတဲ့ဒုက္ခတွေပြောပြီးတော့မသိတာမထင်ရှားတာခန္ဓာယနေဒုက္ခပဲဆိုတန်ခိတ်တေနပစ္စုပါရနက္ခန္ဓာဒုက္ခအဲ့ဒုက္ခတွေဆုံးသက်တာနိဗ္ဗာန်ဆိုတာအဲ့ဒုက္ခတွေဆုံးသက်တာအဲ့တော့နိဗ္ဗာန်ဆိုတာဘာရောလို့မေးလို့ရှင်ခန္ဓာရှိနေရင်တန်တရားခန္ဓာမရှိတော့ရင်နိဗ္ဗာန်ပဲဒါအရှင်းဆုံးပဲခန္ဓာရှိနေရင်ဒုက္ခရှိနေမယ်နော်ခန္ဓာရှိနေရင်တဏ္ဍာရတဏ္ဍာရထဲမှာဒုက္ခရှိနေဒုက္ခဆိုတာတခြားဟာခေါ်တာမဟုတ်ဘူးဒီခန္ဓာကိုပဲဒုက္ခလို့ခေါ်တာဘာကြောင့်ဒုက္ခလို့ခေါ်တော့ဖြစ်မှုပြမှုတွေเนี่ยတလဲစနှိမ့်ဆက်ခံနေရတာလေမတည်ငြိမ်ဘူးလေဖြစ်လာတယ်ပြက်မယ်ကျမ်းမာတဲ့ယောဂရမယ်ပွေးလာတဲ့သိမယ်နော်ငယ်ရွယ်တဲ့အိုမယ်ရှောင်လွယ်လို့မရဘူးလေအဲ့ဒါကြောင့်ခန္ဓာဟာဒုက္ခအဲ့တော့နိဗ္ဗာန်ဆိုတာဘာရောလို့သိကြလို့ရှိရင်နိဗ္ဗာန်ကခန္ဓာမရှိတော့တာခန္ဓာမဖြစ်တော့တာနိဗ္ဗာန်ပဲအဲ့သူ့အတူမဖြစ်တာလားလို့ဆိုမဟုတ်ဘူးခန္ဓာကိုဘာတွေကဖြစ်စေတာတော့ပရိစ္ဆေသဘောပတ်နဲ့ကြည့်အဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏဟောအဝိဇ္ဇာဆိုတာကိရိတာသင်္ခါရဆိုတာကံကိရိတာနဲ့ကံနှစ်ခုကြောင့်ခန္ဓာဆိုတာဖြစ်တာအဲ့ဒီမဲ့ကိရိတာကိုပယ်လိုက်လို့ရှိရင်ခန္ဓာမဖြစ်တော့ဟောကံနဲ့ကိရိတာမရှိရင်မဖြစ်တော့ကိရိတာအဓိကကိရိတာကိုပယ်လိုက်တာကိရိတာပယ်လိုက်ရင်ကံတွေကအလုံးမဖြစ်တော့ဘူးအလုံးမဖြစ်ရင်ခန္ဓာမရှိတော့ဘုရားဘာသာတွေလိုချင်တဲ့ဣတံမိပုံညာနိဗ္ဗာန်သပစ္စယဟောတုနိဗ္ဗာန်ကိုဆုတောင်းနေတယ်ဆိုခန္ဓာမရှိမှနိဗ္ဗာန်ဆိုဖြစ်တယ်။နော်ခန္ဓာမဖြစ်တော့တာနိဗ္ဗာန်အဲ့တော့ခန္ဓာဖြစ်နေသမျှတန်တရာခန္ဓာမဖြစ်တော့မှနိဗ္ဗာန်ဒါအကျဉ်းဆုံးအရှင်းဆုံးမှတ်ချက်ဒါကြောင့်မို့ ဒုက္ခတအန္တကရိယာယဆင်းရဲဒုက္ခရဲ့အဆုံးသတ်လို့ပြောတာဆင်းရဲဒုက္ခအဆုံးသတ်တယ်ဆိုတာပါတော့ခန္ဓာအဆုံးသတ်သွားတာအဲ့ဒီအဆုံးသတ်သွားတာနောက်ထပ်မဖြစ်တော့တာအဲ့ဒါအနိဗ္ဗာန်ပဲလို့ဒီလိုမှတ်မှာဖြစ်တယ်အဲ့ဒီမှာမြတ်စွာဘုရားကရဟန်းတွေကိုဝါတွင်းကာလမှာဘာမိတ်ရှိတုံးဆိုလို့ရှိရင်ငါဟာတဲ့မှန်မှန်ကန်ကန်နှလုံးသွင်းလို့စိတ်ထားမှန်လို့မှန်ကန်တဲ့နှလုံးသွင်းအသိဉာဏ်ရှိလို့မှန်မှန်ကန်ကန်ကြိုးစားအထုတ်လို့เนาะအကောင်းဆုံးလွတ်မြောက်မှုကိုငါရခဲ့တာဖြစ်တယ်အကောင်းဆုံးလွတ်မြောက်မှုအနုတ္တရဝိမု ക്തി ဝိမု ക്തി ဆိုတာ freedom ပဲ liberation ဘယ်အနေ freedom နော်ဆိုဆင်းဒုက္ခတွေဆုံးသက်သွားတာ freedom ပေါ့ကိလေသာတွေလွတ်သွားတာ freedom အဲ့ဒီ freedom ကိုငါရခဲ့တယ်အကောင်းဆုံး freedom ကိုငါရခဲ့တယ်အဲ့ဒီလိုမြတ်စွာဘုရားမင်းတို့လည်းပဲမှန်ကန်တဲ့နိလန်နဲ့တရားဓမ္မကိုနှလုံးသွင်းကြကျင့်ကြံကြုတ်ကိုအထောက်ကြမှန်ကန်သောလုံလဖြင့်ကြိုးစားအထောက်ကြအဲ့ဒီလိုကြိုးစားအထုတ်လို့ရှိရင်ငါရသလိုပဲမင်းတို့လည်းအကောင်းဆုံးလွတ်မြောက်မှုကိုရကြလိမ့်မယ်အဲ့လိုမြတ်စွာဘုရားယဟန်တွေကိုတိုက်တွန်းနှိုးဆော်တဲ့စကားကိုပြောလိုက်တဲ့အချိန်မှာမဏ္ဍကြီးကလာပြီးတော့ပြောတော့ဖတ်တော်တိမာရပတိဟိယေဒိဗ္ဗာဧသမာနုတာမာရပဏ္ဏဖတ်တော်တိနမိတမနမောက္ခတိအတံပေးလိုက်တာတော့မြတ်စွာဘုရားကလွတ်မြောက်မယ်ငါလည်းလွတ်မြောက်ပြီမင်းတို့လည်းလွတ်မြောက်မယ်ကြိုးစားကြလို့ဒီလိုတိုက်တွန်းတဲ့အခါမှာသူကလာပြီးတော့နှောက်ရှက်တာနော်ကိုရောကိုတဲ့ဒီနတ်နိုင်ဖြစ်တဲ့နတ်ပြည်နတ်ကြော့ကွင်းလူသားတွေမှာရှိတဲ့ကြော့ကွင်းလူပြည်ကကြော့ကွင်းနတ်ပြည်ကကြော့ကွင်းနဲ့ကိုရောကိုချီနှောင်ထားလိုက်ပြီဒါကြောင့်မလို့ကိုရောဟာနှောင်ဖွဲ့မိနေတယ်ငါလက်ကမလွတ်နိုင်ပါဘူးလို့ပြောတာเนาะကြုံဝင်ထဲမှာကိုရောမိနေပြီလို့ဆိုလို့တယ်ကြုံဝင်ထဲမိတယ်ဆိုတာအတိတ်ပဲပါတော့စေလူရဲ့ကာမဂုဏ်စိတ်စိတ်ဥစ္စာကိုလည်းမစွန့်လွတ်နိုင်ဘူးတဏှာဆိုတဲ့ကြောကွင်းကမလွတ်နိုင်ဘူးအဲ့တော့လူဘဝကိုမလို့ခြင်းလို့နတ်ဘဝကိုလို့ခြင်းလို့တရားအထုတ်တယ်ဆိုလို့ရှိရင်နတ်ပြည့်ရောက်ခြင်းလို့လုပ်ပြန်တော့နတ်ကြောကွင်းနဲ့မိတာပဲလေအဲ့တော့တန်တရားဟုတ်ကမလွတ်နိုင်လူဟာကောင်းတာလို့ကျင်အဲ့ဒီကောင်းတဲ့ဘက်ကကြောက်ဝင်ပဲမကောင်းတာလူတွေရဲ့ကာမဂုဏ်ကိုလိုချင်တာလူကြောက်ဝင်နတ်တွေရဲ့ကာမဂုဏ်ကိုလိုချင်တာနတ်ကြောက်ဝင်အဲ့ဒီနတ်ကြောက်ဝင်နဲ့မှမိနေပြီလူကြောက်ဝင်နတ်ကြောက်ဝင်နဲ့မှမိလို့ကိုရောဟာငါလက်ကမလွတ်ပါဘူးလို့လာပြီးတော့ပြောတဲ့အခါမှာမြတ်စွာဘုရားမုတ်တဟံမာရပါသိနာယေဒိဗ္ဗယေသမာနုသာလူကြောက်ဝင်ဖြစ်ဖြစ်နတ်ကြောက်ဝင်ဖြစ်ဖြစ်နော်မင်းထောင်ထားတဲ့မာရရဲ့ပတ်သားဆိုတဲ့ကြောကွင်းတွေကငါအရှင်းလွတ်ပြီပြီမာရဗန္ဒနာမုတ်တော်မိတယ်မင်းရဲ့နှောင်ကြိုးတွေကနေငါလုံးဝတ်တ်သွားတယ်နှောင်ကြိုးမဲ့ဖြစ်သွားပြီနိဟတော်တော်မသိအနကဟဲ့ရုပ်တမာကောင်မင်းဟာအရှုံးသမားပဲလို့မြတ်စွာဘုရားကတုတ်ပြပြောလိုက်တာအဲ့ဒါနဲ့မနတ္တာပျောက်ွယ်သွားတယ်ဒါကဒီလေးနမတုတ်ကနေပြောဆိုတဲ့ရသဗျာရဲ့တုတ်ပြညေပဲဖြစ်တယ်။အေးလောကကြီးမှာအခုလိုအကောင်းဆုံးအကြောင်းကျိုးတွေနဲ့ပတ်သက်ပြီးတော့ရသဗျာရဲ့ကြုံတွေ့ရတဲ့ဘဝကြုံတွေ့ရတဲ့အနေထားတွေကိုနာယူမှတ်သားကြရသဖြင့်ထိုးတွေ့ဟာလည်းပဲနှောင်ဖွဲနှောင်ကျိုးကနေလွတ်အောင်ထိုးတွေရုံထွက်ရမှာဖြစ်တယ်လို့ကိုစီကိုစီအသိဉာဏ်ရရှိပြီးတဲ့အခါမှာနှောင်ကျိုးကလွတ်ရလွတ်ချောင်းမြတ်စွာဘုရားလမ်းပြတဲ့နိလန်အတိုင်းကျင့်ကြံကြိုးကုပ်ပွားများအထောက်တော်မူနိုင်ကြပါစေကုန်သတည်း Okay, ye de cha ya on so a shin phaya phaya tabi do do thi dhamma ati nyan ရရှိမှသာလျှင်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်ပါသောကြောင့်ဓမ္မအတိညာ ရရှိသေးရန
်
ရှိသင့်ကြလေဓမ္မတပင
်
ရှင်ကျင်ပပြုလုပ်ကြ၍ဓမ္မအတိညာကိုနာယူမှတ်သားကြပါကုန်၏တရားတော်မြတ်ကိုယုတ်တိလေးမြတ်စွာမှတ်သားနာယူကြပါကုန်၏တရားတော်မြတ်ကိုပူဇော်ကြပါကုန်၏ရှင်နေယခုအထုပ်ပြုလို့ရသောဤကောင်းမှုသည
်
နိဗ္ဗာန်ချမ်းသာ၏အကြောင်းထောက်ပံဖြစ်ပါစေတည
်
းဤကောင်းမှု၏အဖို့ပါကကိုမိဘပိုးပွားဆရာသမားမစားပြေကဘာသူကဘာသာလူနဲ့မြေမာတတ္တဝအများတို့အားအမြအများဝေငှပါကုန်၏ကုသိုလ်အမ
ြ
ကိုစီရကြကုန်သည်ဖြစ်၍ကိုစိတ်နှဖျားချမ်းသာကြသည်ဖြစ်ကြပါစေကုန်သတည်း